Welcome to the Voice of America in Burmese.
Washington Euro TV Mary Santangani. ကျွန်တော်ကမနက်ခင်းပါရှင်။ဝါရှင်တန်မြို့တော်TV မေရီစံတန်ကနေညနေ့ဆက်အောက်တိုဘာလ22ရက်တောက်ချာနေ့မနက်ခင်းစီစဉ်လေးကိုမြန်မာစံတော်ချိန်မနက် 6:40 မိနစ်နဲ့ထုတ်လိုက်ကနေခုနှစ်နာရီအထိလိုင်းနိုမီတာ40လေးစံနဲ့50တက်တိုင်းလာမီတာ196ကနေထုတ်လွှင့်ပေးနေပါပြီ။ အမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့သမ္မတလောင်းရည်နောက်ဆုံးအကြိမ်စကားဆက်ထိုးပွဲကိုမကြာခင်မှာစတင်တော့မှာဖြစ်ပါတယ်။အမေရိကန်အရှေ့ပိုင်းဒေသစံတော်ချိန်အောက်တိုဘာ20ရက်ကျတဲ့ပြည်နယ်ည9နာရီမြန်မာစံတော်ချိန်အောက်တိုဘာ23တောက်ကြာနေ့မနက်9နာရီခွဲမှာကျင်းပမှာပါ။အမေရိကန်သမ္မတရွေးကောက်ပွဲကိုနိုဝင်ဘာ3ရက်နေ့မှာကျင်းပမှာဖြစ်ပြီးရွေးကောက်ပွဲမတိုင်ခင် Republican Party က Donald Trump နဲ့ ဒီမိုကရက်တစ်ပါတီကဝင်ရောက်ရှင်ပြန်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့နောက်ဆုံးစကားဆက်ထိုးကြမှာဖြစ်ပါတယ်။စက်တင်ဘာ29ရက်ကပထမဆုံးပြုလုပ်တဲ့စကားဆက်ထိုးပွဲမှာသူတို့နှစ်ဦးစလုံးတယောက်နဲ့တယောက်ထက်ထက်လေးလေးကြားချက်ဝင်ပြောခဲ့ကြတာဖြစ်ပြီးသမ္မတထရမ့်ကကြားချက်ပြောတာပုံများပါတယ်။အခုကျင်းပမယ့်စကားဆက်ထိုးပွဲမှာတော့တယောက်ကပြောနေရင်နောက်တယောက်ရဲ့မိုက်ခရိုဖုန်းက ုဖြည့်ချမ်းဖို့အတွက်ခွင့်ပြုထားတဲ့2မိနစ်တာကာလအတွင်းနောက်ကျောင်းရဲ့မိုက်ခရိုဖုန်းကိုပိတ်ထားမှာဖြစ်ပါတယ်။အခုလိုတစ်ဖက်နဲ့တစ်ဖက်အနှောက်အယှက်မရှိဘဲပြောကြတဲ့သဘောထားအမြင်တွေကိုရှင်းရှင်းလင်းလင်းသိမှအခုချိန်ထိဘယ်သူကိုမဲပေးရမယ်ဆိုတော့မဆုံးဖြတ်သေးတဲ့မဲဆန္ဒရှင်တွေအတွက်အဆင်ပြေမှာဖြစ်ကြောင်းကော်မရှင်ကပြောပါတယ်။ဒီစကားဆက်တိုးပွဲကို Tennessee ပြည်နဲ့ Nashville ကဒမ်မောင်တက္ကသိုလ်မှာကျင်းပမှာဖြစ်ပြီးဆွေးနွေးမယ့်အကြောင်းအရာ6ခုကကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအမေရိကန်မိသားစုတွေအရင်းနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေအပြင်ရာသီဥတုပြောင်းလဲမှုနိုင်ငံလုံခြုံရေးနဲ့ခေါင်းဆောင်မှုအပိုင်းတွေဖြစ်ပါတယ်။အခုကျင်းပတဲ့နောက်ဆုံးချိန်စကားဆက်ထုတ်ပွဲကို VOA ရဲ့အင်တာနက်စာမျက်နှာ Facebook နဲ့ YouTube တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOA မနက်ခင်းအစီအစဉ်လေးအပြီးနိုင်ဝက်ချာမှာထုတ်လွှင့်မှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်။လည်လနေတဲ့တရားရုံးချုပ်တရားသူကြီးနေရာအတွက်သမ္မတဒေါနယ်ထရမ့်အမည်စင်းတင်သွင်းထားတဲ့အေမီကော်နီဘက်ရက်ကို Republican တွေချီးဆိုတဲ့ထက်လွတ်တော်တရားရေးကော်မတီကချက်တပြင်းနေမှာအတည်ပြုပေးလိုက်ပြီးဖြစ်ပြီးဒါကိုထက်လွတ်တော်တရားလုံးနေနဲ့ဆက်ပြီးဆုံးဖြတ်ရမှာဖြစ်ပါတယ်။ကွယ်လွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာအတွက်အစားထိုးခံရဖို့ရွေးကောက်ပွဲကျင်းပဖို့တိတ်နီးကပ်နေခြင်းမျိုးမှာလှုပ်ဆောင်တာကို Democratic Party ကအကန့်ကွယ်ကြောင်းအထက်လွတ်တော် Democrat ခေါင်းဆောင် Chuck Schumer ကထပ်လောင်းပြောကြားခဲ့ပြီးဒီရာထူးတဲ့နိုဝင်ဘာ3ရက်ရွေးကောက်ပွဲပြီးအနိုင်ရတဲ့သမ္မတကပဲရွေးချယ်တင်တယ်လို့ပြောပါတယ်။2016တုန်းကလည်းသမ္မတရွေးကောက်ပွဲမတိုင်ခင်တရားရုံးချုပ်တရားသူကြီးနေရာလွတ်လပ်သွားတဲ့အတွက်အဲ့ဒီအချိန်ကသမ္မတဖြစ်တဲ့ Barack Obama ကတရားသူကြီး Merrick Garland ကိုအမြင့်ဆုံးတင်သွင်းခဲ့တာဖြစ်ပေမဲ့နောက်ထပ်လာတဲ့သမ္မတကပဲရွေးချယ်တင်ကြောင်းအလားတူအငင်းပွားခဲ့တာဖြစ်ပြီးရွေးကောက်ပွဲပြီးတဲ့အချိန်ဆောင်ခဲ့ကြတာဖြစ်ပါတယ်။အခု Barack အတွက်တည်ပြုရေးလှုပ်ဆောင်ချက်ဟာတိတ်ကိုအလောတကြီးနိုင်ပြီးပါတီဆွဲချင်းချင်းနဲ့လှုပ်ဆောင်တာဖြစ်တယ်လို့တရားရုံးချုပ်တရားသူကြီးတို့အမည်စင်းတင်သွင်းတဲ့တင်ဝင်လှုပ်ထုံးလုပ်ပြီးအ ਨੇ ပါဆုံးဖြစ်နေတယ်လို့လည်းရှူမာကပြောပါတယ်။တင်းလာနေမှာနောက်ဆုံးမဲခွဲဆုံးဖြတ်နိုင်အောင်အထက်လွှတ်တော်တရားလုံးရဲ့မဲခွဲမှုကိုတင်းရင်းနေမှာကျင်းပဖို့အတွက်အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကစီစဉ်ထားတာဖြစ်ပါတယ်။နာဂိုနိုကာဘတ်ဒေတာအရေးနဲ့ပတ်သက်ပြီးတိုက်ပွဲတွေဖြစ်ပေါ်နေတဲ့အာမေးနီးယားနဲ့အဇာဘိုင်ဂျန်နဲ့နိုင်ငံခြားရေးဝန်ကြီးတွေဟာတောက်ကြနေမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ဝါရှင်တန် DC မှာတီးခြားစီတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရာနဲ့ချီတဲ့တပ်သားတွေနဲ့အရသားတွေတေဆုံးကြတဲ့စက်တင်ဘာမှာစတင်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေရပ်ဆဲစီဖို့အတွက်အရင်ကရုရှားဥဆောင်တဲ့နိုင်ငံတကာလက်တွဲဆောင်ရွက်မှုတွေမှာအမေရိကန်ကထရမ့်အစိုးရအဖွဲ့ပါပါဝင်လာတာပါ။အဇာဘိုင်ဂျန်ပိုင်းရဲ့ထဲမှာရှိနေတဲ့နာဂိုနိုကာဘတ်ဒေတာမှာနေထိုင်သူအများစုဟာအာမေးနီးယားအစိုးရပံ့ပိုးပေးနေတဲ့အာမေးနီးယားလူမျိုးတွေဖြစ်ပြီးသူတို့နှစ်ဖက်တိုက်ပွဲတွေရပ်ဆဲပြီးဆွေးနွေးပွဲစကောင်းပြန်ညှိနှိုင်းဖို့အမေရိကန်ဘက်ကပန်ကြားခဲ့တာဖြစ်ပါတယ်။ဒီကအစောပိုင်းမှာရရှိခဲ့တဲ့ရုရှားဂျောင်းဝင်ဆောင်ရွက်တဲ့တိုက်ခိုက်ရပ်ဆဲသဘောတူညီမှုနှစ်ခုစလုံးပြတ်ပြားခဲ့ရတာဖြစ်ပြီးရုရှားနိုင်ငံအရင်ဆိုဖြစ်ပြည်တော်စုလက်အောက်ခံနိုင်ငံခြားအပြစ်ခတ်ရပ်ဆဲအောင်လုပ်နိုင်ဖို့အပြင်းထန်ကြိုးစားနေရတာဖြစ်ပါတယ်။အခုဆွေးနွေးပွဲမစခင်မှာပဲဒီဒေသတွင်အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေတာပါ။ကမ္ဘာတစ်ဝှမ်းမှာကိုဗစ် -19 ကူးစက်ခံလို့တသန်းရောရှိနေတဲ့နိုင်ငံအခုဆို9နိုင်ငံဖြစ်သွားပါပြီ။ American John Hopkins တက္ကသိုလ်ကောက်ယူတဲ့စစ်သားရ Spain နဲ့ပြင်းထန်နိုင်ငံတွေကကူးစက်သူတသန်းကျော်ရှိလာတာကိုခုနောက်ဆုံးတွေ့ခဲ့ရတာပါ။ အမေရိကန်ပြည်ထောင်စုက 98.3% ကျော်နဲ့အများဆုံးဖြစ်ပြီးအိန္ဒိယက 9.6% ကျော်နဲ့ဒုတိယဗရာဇီးက 5.3% နဲ့တတိယအများဆုံးဖြစ်ပြီးရုရှားက 1% နီးပါးနဲ့အာဂျင်တီးနားက 1% ကျော်ရှိပါတယ်။အခုနောက်ဆုံး 1% ကျော်ဖြစ်လာတာကစပိန်နဲ့ပြင်သစ်တို့ပါကမ္ဘာတစ်လောမှာအခုဆိုဒီယောဂနဲ့သိဆွမ်းသူတိတက်တက်မှာတန်းချောလာနေပြီဖြစ်တာကြောင့်ထိရောက်ပြီးစိတ်ချရတဲ့ COVID-19 ကာဝေးဆေးထုတ်နိုင်မှုအပြိုင်ကြိုးစားနေကြတာဖြစ်ပါတယ်။အမေရိကန်ကနာမည်ကြီးဆေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Moderna ကအခုဆိုသူတို့ဟာဒီယောဂကာဝေးဆေးအတွက် Phase 3 အဆင့်ဆန်းတက်မှုကိုစတင်နေပြီလို့ Jet Brain မှာပြောပါတယ်။
အင်တာနက်နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.3 ညဒိုင်းလိုမီတာ40 kHz 98.3 ညဒိုင်းလိုမီတာ51 kHz 98.5 နဲ့ဒိုင်းလိုမီတာ190 kHz 105.5တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရမတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြေညာပေးသွားပါမယ်မြန်မာနိုင်ငံမှာပြည်ခရီး24နိုင်ငံတွင် COVID-19 ရောဂါကူးစက်သူ1312ဦးနဲ့သေဆုံးသူ33ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးအကစားဝန်ကြီးဌာနရဲ့မနေ့ည7နာရီကထုတ်ပြန်ကြမှာဖော်ပြထားပါတယ်။တက်ခွဲနမူနာပေါင်း 13,984 ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုကူးစက်ထားသူ1300ကျော်ကိုတွေ့ရှိတာဖြစ်ပါတယ်။ဒီနေ့အချိန်ထိ COVID-19 ကူးစက်သူစုစုပေါင်း 4,108 ဦးရှိပြီးသေဆုံးသူကတော့ 1,005 ဦးရှိသွားပြီဖြစ်ပါတယ်။ဒီညထုတ်ပြန်ချက်မှာဆေးရုံစင်ခွင့်ရရှိသူအရေအတွက်2289ဦးရှိတယ်လို့ဖော်ပြထားတာကြောင့်ဒါဟာမြန်မာနိုင်ငံမှာ COVID-19 ရောဂါစပီးကူးစက်ကလေးကတစ်ရက်အတွင်းဆေးရုံကစင်ခွင့်ရသူအရေအတွက်အများဆုံးပဲဖြစ်ပါတယ်ဆေးရုံကစင်ခွင့်ရပြီးသူစုစုပေါင်း 11,144 ဦးရှိပါတယ်ဒီကနေ့အထိတက်ခွဲနမူနာပေါင်း 96,600 ကျော်စစ်ဆေးခဲ့ပြီးဖြစ်ပါတယ်ကာယရောဂါကူးစက်မှုတွေကြုံတွေ့နေရချိန်မှာပဲရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာစီစဉ်ထားတဲ့အတိုင်းကျင်းပဖို့ရှိနေပါတယ်။ယောဂကုသမှုအနေနဲ့မရှိအောင်ကြိုးပြင်ပြင်ဆင်နေတယ်လို့လည်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကတည်ထောက်ပြန်ထားပါတယ်ခင်ဗျ။ Roger ဒုက္ခသည်တွေအတွက်လိုအပ်နေတဲ့ရမငွေတွေဖြည့်ဆည်းပေးနိုင်ဖို့ American Dollar တန်း600နီးပါးလှူဒါန်းမှာဖြစ်ကြောင်းနိုင်ငံကကအလူရှင်နိုင်ငံတွေကကတိပြုလိုက်ကြပါတယ်။ဒီကတိပြုချက်ကြောင့် Roger ဒုက္ခသည်တွေကိုအကူအညီပေးရင်ငွေချင်းလိုအပ်ချက်ကွာဟနေတာကိုဖြည့်ဆည်းပေးလိုက်နိုင်ပြီဖြစ်ပါတယ်။ American ပြည်ထောင်စု Britain နဲ့ဥရောပသမဂ္ဂ EU တို့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမိတ်ကြီးရော UNHCR နဲ့ပူးပေါင်းပြီး2020ပြည့်နှစ်အတွက်ရထားတဲ့ American Dollar 1 Billion ပြည့်ပြီးရေးအတွက်လူရှင်စည်းဝေးကိုစက်တာပရင်းတွေကအခုလိုကျင်းပခဲ့တာဖြစ်ပါတယ်။လူရှင်စည်းဝေးကိုဥဆောင်ကျင်းပခဲ့တဲ့ American နိုင်ငံကလူတန်းငွေအများဆုံးဖြစ်တဲ့ဒေါ်လာတန်းနေရာလူတန်းမှုကတိပြုခဲ့တယ်လို့ဥရောပသမဂ္ဂအဖွဲ့ကလည်းဒေါ်လာ113တန်းနီးပါးလူတန်းမှာဖြစ်ပါတယ်။နိုင်ငံတချို့ကလည်းပါဝင်လူတန်းမှုကတိပြုခဲ့ကြတာဖြစ်ပါတယ်။ UNHCR မှာမင်းကြီး Filippo Grandi ကတော့လူသားချင်းစာနာမှုအကူအညီပေးရင်ခိုင်မာတဲ့ဂရိကဝတ်ကိုနိုင်ငံကအတိုက်ဝိုင်းက American Dollar 569တန်းလူတန်းမှုနဲ့အတူထုတ်ဖော်ပြသလိုက်တာဖြစ်ကြောင်းဒီပြဿနာဖြေရှာဖို့အတွက်လည်းမျက်ချင်မပြတ်တင်ကြောင်းဒုက္ခသည်တွေနေရပြန်ကိုပြန်ရမှာဖြစ်ကြောင်းပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကအစီအမင်းအရာရှိရှာရီယာအလမ်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒုက္ခသည်များပြားလက်ခံထားရတာကိုစိတ်ကုံလာပြီးဖြစ်ကြောင်းဒုက္ခသည်တွေမြန်မာနိုင်ငံကိုအများဆုံးပြန်ကြဖို့လိုအပ်ကြောင်းနဲ့ဒုက္ခသည်တသိန်းကိုပါစင်ဂျာကျုံးကိုရွှေ့ပြောင်းပေးသွားမှာဖြစ်ကြောင်းပြောပါရယ်2019ကမြန်မာစစ်တပ်ကရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့အာဆာရဲ့တိုက်ခိုက်မှုတွေကိုလက်တုပ်ပြန်နေတဲ့ချိန်မှာရိုဂျာဒုက္ခသည်93,000ကျော်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပြေးခဲ့ကြတာပါအဲ့ဒီနေတဲ့မှုမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်လို့တဲ့ရည်ရွယ်ရင်းရှိတယ်လို့လည်းကုလသမဂ္ဂကပြောထားပါရယ်မြန်မာနိုင်ငံကတော့ရိုဟင်ဂျာတုံးတုံးကိုလက်ခံခြင်းမရှိသလိုဆက်ဆွဲချက်တွေကိုလည်းညှင်းပယ်ထားပါရယ်ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကအင်ဒိုပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်တမ်မိုဂျီဖီလ်ဒေဗစ်ဆန်နဲ့တိုကျိုမြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်မှာသူ့ရဲ့ဒေသအတွင်းနိုင်ငံရဲ့ဂျာခီးစင်ကိုသက်တာပရင်းနဲ့မှအဆုံးသတ်လိုက်ပါတယ်။အဲဒီတွေ့ဆုံပွဲမှာဝန်ကြီးချုပ်ဆူဂါနဲ့တမ်မိုဂျီဒေဗစ်ဆန်တို့နှစ်ဦးစလုံးကဒေသတွင်းရင်းချမှုနဲ့လုံခြုံမှုထိန်းသိမ်းရေးမှာလက်တွဲဖော်ရဖြစ်ပူပေါင်းဆောင်ရွက်နိုင်မှုအပေါ်အပြန်အလှန်ချီးကျူးစကားပြောခဲ့ကြပါတယ်။ American တို့ရဲ့ Indo Pacific စစ်ဌာနချုပ်ကပထဝီ area ရကမ္ဘာတဝန်းက American စစ်ဌာနချုပ်6ခုထဲအကြီးဆုံးဖြစ်ပါတယ်။ အဲဒီစစ်ဌာနချုပ်ကဒေသတွင်းလုံခြုံရေးနဲ့အမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့အမေရိကန်တပ်ပေါင်းစုံကိုကွက်ကွဲကြက်ကြက်တလို့ဒေသတွင်းကမဟာမိတ်တွေနဲ့လည်းရင်းနှီးဆောင်ရွက်မှုတွေလွှတ်ဆောင်ပါတယ်။ဝန်ကြီးချုပ်စုကာကဒေသတွင်းဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေကကောင်းဆောင်နေတဲ့ဒီသတင်းပတ်ထဲသွားရောက်တွေ့ဆုံဆွေးနွေးပြီးမှအခုလိုအမေရိကန်တပ်မှုကြီးနဲ့တွေ့ဆုံကြတာဖြစ်ပါတယ်။ဆွေးနွေးမှုတွေရဲ့မှာတရုတ်နိုင်ငံရဲ့ဒေသတွင်းစစ်ရင်အားတိုးချဲ့မှုကိုတံပြန်နိုင်ရေးဒေသတွင်းကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ချက်တွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်။ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံစလုံးကိုဂျပန်ကာကွယ်ရေးပစ္စည်းတွေနဲ့မိပညာလွှဲပြောင်းပေးဖို့သဘောတူညီချက်တွေကိုဝန်ကြီးချုပ်စုကာကရိုက်ဝေခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံကထိုင်ဝမ်ကိုဒေါ်လာ10ဘီလီယံတန်ဖိုးရှိတဲ့ဒုံးကျည်လက်နက်တွေရောင်းချခွင့်ပြုလိုက်တဲ့အပေါ်လိုအပ်တဲ့လက်တုပ်ပြန်မှုတွေလှုံ့ဆော်သွားမယ်လို့တရုတ်နိုင်ငံကချက်တာဘရိတ်နေကချိန်ချောက်ပြောဆိုလိုက်ပါတယ်။
我们敦促美方充分认清美涉台武器问题的严重危害性。
台湾有人类养家的撇路撇西的包裹 American 有比我拿来的包包裹呢有比的那个人和我那个来拿包 American 那个人和带动呢就有那个人家有问题他那边有人家有问题帮忙的人家先来帮忙不要来打撇巴ကူလိုလည်းနဲ့ရောင်းချတာက1990လစ်တွေတုန်းကလက်မရေးထိုးတာတဲ့သဘောတူညီချက်ကိုဖောက်ပြတာဖြစ်တယ်လို့လည်းပြောခွင့်ရဆောင်ကဆက်ဆွဲလိုက်ပါတယ်။ဒီလိုလည်းနဲ့ရောင်းချတာကထိုင်ဝမ်နိုင်ငံအသီးချက်လွတ်လပ်ရေးအတွက်ချိုးပန်းနေတဲ့ခွတ်ထွက်ရေးသမားတွေကိုမှားရတဲ့အချက်ပြလို့ရဖြစ်ကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်လို့ပြောင်းလဲဖြစ်ပေါ်လာတဲ့အခြေအနေပေါ်မူတည်ပြီးလိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်လို့လည်းပြောပါရယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ထိုင်ဝမ်ကိုဝေရင်ကနေမြေပြင်ဖြေတုံးကြီး135စင်ရောင်းချဖို့သဘောတူညီလိုက်ပြီလို့ဗိုလ်ထုံးတွေကပြောပါရယ်ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကလည်းအခုလိုအမေရိကန်စီကနေတုံးကြီးတွေဝယ်ယူတာကထိုင်ဝမ်ရဲ့တက်ခတ်ရေးစွမ်းရည်ကိုမြင့်တင်နိုင်ဖို့ဖြစ်တယ်လို့ပြောပါရယ်ထိုင်ဝမ်ကတရုတ်နိုင်ငံရဲ့ချင်းချောက်ရန်ဆောင်မှုတွေနဲ့အများတစေကြုံတွေ့နေရတာဖြစ်ပါတယ်။ထိုင်ဝမ်ကိုတရုတ်ပိုင်နဲ့အဖြစ်ယူဆသတ်မှတ်ထားပြီးလိုအပ်ရင်အင်အားသုံးရယူသွားမယ်လို့တရုတ်ကပြောဆိုထားပါတယ်။ VOE ရဲ့နောက်ဆုံးရသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့အတူကြီးညာခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
။စံတော်ဝင်းမင်းပါနှစ်ပတ်ကျော်အတွင်းလာတော့မယ်မြန်မာနိုင်ငံရွေးကောက်ပွဲမှာနိုင်ငံတကာဘက်ကလေးလာစောင့်ကြည့်ပေးနေတဲ့အဖွဲ့ကြီးတခုကကိုဗစ်ကာလရွေးကောက်ပွဲဖြစ်တာမို့အသွားလာကန့်သတ်ချက်တွေကြောင့်အဓိကအခက်အခဲဖြစ်စေတယ်လို့ဆိုလိုက်ပါတယ်။အရင်2015ရွေးကောက်ပွဲတုန်းကလည်းစောင့်ကြည့်ခဲ့တဲ့ဒီကာတာစင်တာရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကအခုရွေးကောက်ပွဲကော်မရှင်ရဲ့ကြိုတင်ဆွေးနွေးမှုနဲ့ထင်သာမြင်သာရှိအောင်ရှင်းပြမှုကလည်းအားနည်းခဲ့တယ်လို့ထောက်ပြခဲ့ပါတယ်မြန်မာနိုင်ငံကိုဒီနေ့မတ်လတည်းကရောက်နေတဲ့ဒီကာတာစင်တာရဲ့ IEOM လို့တကောက်ခေါ်တဲ့နိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ဒါရိုက်တာရှောင်းတန်းကိုမေးထားပါတယ်2013ခုနှစ်ထက်ကမြန်မာနိုင်ငံကိုစရောက်ရှိခဲ့တဲ့ဒီကာတာစင်တာအဖွဲ့ကမြန်မာနိုင်ငံဆိုင်ရာလက်ရှိကိုယ်စားလှယ်ဌာနကအရင်စရောက်တုန်းကကိုဗစ်အဖြစ်နဲ့တာမို့လုံးဝမထင်ထားခဲ့တဲ့အခုကိုဗစ်ရောဂါဆိုင်ရာသွားလာလို့ရှားခွင့်ကန့်သတ်ချက်တွေကြောင့်အများကြီးကြောင်းသွားပြီးဒီကန့်သတ်ချက်တွေကြောင့်ပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေအတင်းတရားစုရွေးကောက်ပွဲကော်မရှင်အရာရှိတွေနဲ့သတင်းမီဒီယာတွေလိလစောင့်ကြည့်အဖွဲ့တွေအတွက်ပါအခက်အခဲအများကြီးဖြစ်သွားစေတယ်ဒါပေမဲ့အရေးကြီးဆုံးထိခိုက်တာကတော့ပါတီတွေအတွက်ဒန်းတူခွင့်နဲ့ပြည်သူတွေအတွက်မဲပေးခွင့်ပေါ်စိုးရင်ရတာပါလို့အခုလိုစာရှင်းပြပါတယ
် I think at the heart of it is the
one ဒီအချက်ကြောင့်အရေးကြီးတာတစ်ခုကရွေးကောက်ပွဲမှာဒန်းတူလှုပ်ဆောင်နိုင်ခွင့်ရရေးဘလောက်အတိုင်းအတာဒီထိခိုက်သွားသလဲဆိုတာပါတနည်းအားဖြင့်ပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့သူတို့ပြောကျင်တဲ့သတင်းစကားတွေမဲဆန္ဒရှင်တွေစီရောက်ဖို့နဲ့နောက်ပြီးမဲဆန္ဒရှင်တွေအတွက်လည်းဒီသတင်းစကားအပေါ်သိရှိနိုင်ခွင့်တွေအတွက်ဘလောက်ထိခိုက်သွားသလဲပေါ့ဗျာ။နောက်အရေးကြီးတာတစ်ခုကတော့အများပြည်သူတွေစိတ်ထဲမှာအမဲဆိုးရိမ်မှုတွေရှိနေနိုင်တာပါ။ဒါကတော့ဒီကိုဗစ်ကာလမှာမဲထွက်ပေးခြင်းအဖြစ်ကျန်းမာရေးဘက်မှာဘလောက်ထိသူတို့အတွက်အန္တရာယ်ရှိနိုင်သလဲပေါ့နော်
။မကြာခင်မှာလဲရွေးကောက်ပွဲကော်မရှင်နဲ့ထပ်တွေ့ဖို့ရှိတဲ့ရှောင်းတန်းကဆက်ပြီးအခုကိုဗစ်ကန့်သတ်ချက်ကြောင့်ပါတီတွေအားလုံးအရင်လိုလွတ်လွတ်လပ်လပ်သွားလာလို့ရှားခွင့်မရတာတူပေမဲ့အတိုင်းကြာအနည်းများတော့ကွာတယ်အင်တာနက်တွင်တွင်ကျကျအသုံးပြုနိုင်မှုပေါ်လဲမူတည်တယ်ဒီစိန်ခေါ်မှုအစ်စ်ကပါတီသစ်တွေအငယ်တွေအတွက်သူတို့ရဲ့မူဝါဒတွေလူသစ်တွေကိုအများသိနိုင်ဖို့ပိုခက်ခဲစေတယ်လို့အခုလိုဆက်ရှင်းပြပါတယ
် So obviously for those parties that are
ဒီရွေးကောက်ပွဲလုပ်ငန်းစဉ်မှာအခုမှအသက်ဝင်လာတဲ့ပါတီသစ်တွေ ိုယ်စားလှယ်သစ်တွေအနေနဲ့ပိုနှိမ့်နာနိုင်တာကတော့သူတို့ကိုပြည်သူတွေစားသိအောင်မေးဆက်ဖို့ဒီတမယိုးကြမဲဆွဲပွဲတွေအတိုင်းပြည်သူတွေကိုစူးစီးပေးနိုင်မဲ့လူတို့ဆွေးနွေးပွဲတွေလိုမျိုးစူဝေးနိုင်ဖို့ကခက်ခဲသွားတော့ငကူအသားကြပြည်သားပါတီတွေတည်ပြီးသားကိုယ်စားလှယ်တွေထက်ဒီပါတီသစ်လူသစ်တွေကပိုပြီးတော့လောကကံရခက်သွားတာပေါ့ဗျာ
တကယ်တော့ဩဂတ်လလည်းအထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုကရာဂဏန်းအနည်းငယ်သာရှိခဲ့တာမို့အခုလိုအများကြီးခက်ခဲခက်ခဲဖြစ်လာဖို့ပြည်သူအများလည်းမမျှော်မှန်းထားဘူးလို့ဆက်ပြောလာတဲ့ဒန်းကပဲအခုအင်တာနက်လူမှုမီဒီယာအားထားပြီးမဲဆွယ်ရမှာဒန်းသူရဖို့ခက်ပုံကိုအသေးစိတ်ခုလို့ဆက်ရှင်းပြပါမယ
် You know NLD for example has
ဥပမာ NLD လို့အဖွဲ့မျိုးဆိုရင် Facebook ပေါ်မှာကောင်းကောင်းအသားကြပြီးသားပရိသတ်တွေထောက်ခံသူတွေကအများကြီးရှိနေတယ်လေအရင်တည်းကထောက်ခံလာတာဒီ2015တည်းကထောက်ခံမှုတွေရောဒါတွေနဲ့အတူအခုလူမှုကွန်ရက်မှာပါပုံမပေါဝင်ထောက်ခံလာသူတွေဖြစ်လာတာကြောင့်သူတို့တွေအားလုံးအတွက် NLD အကြောင်းကိုတော့ဒီလူမှုကွန်ရက်ကနေအများကြီးထပ်သိခွင့်ရသွားစေတာပေါ့ဗျာဒါပေမဲ့တစ်ဖက်မှာပါတီတစ်ခုချင်းအနေနဲ့မြန်မာအစိုးရရဲ့ TV ရုပ်မြင်သံကြားနဲ့သတင်းမီဒီယာတွေကနေ15မိနစ်စီပေါ့ဗျာပြောခွင့်ရထားတဲ့အချိန်မှာဒီတန်းတူညီများမှုအတွက်လဲတစ်ချက်ထဲစဉ်းစားစရာရှိနေပါတယ
်။ဒါပေမဲ့ဒီတစ်ခါရွေးကောက်ပွဲကော်မရှင်အနေနဲ့သက်ဆိုင်အရေးပါသူအထူးသဖြင့်နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးတာတွေအရင်တစ်ခေါက်ထက်အားနည်းခဲ့တာကိုအများကထောက်ပြပြီးဖြစ်တယ်။ကိုဗစ်ကာလမှာတွေ့ဆုံဖို့ခက်ခဲတာတစ်ကြောင်ဖြစ်ပြီးရွေးကောက်ပွဲဆိုင်ရာပါတီချင်းဝတ်တွေကိုလက်မှတ်ထိုးထားတဲ့ပါတီ60ကျော်နဲ့တော့အင်တာနက်ကဆွေးနွေးတာမျိုးရှိနေတယ်လို့ဒန်းကဆက်ပြောပါတယ်။ဒါပေမဲ့အရေးကြီးတဲ့ထင်သာမြင်သာပိုရှိအောင်ဆောင်ရွက်ပေးမှုအားနည်းခဲ့တာကြောင့်လက်ရှိမဲဆန္ဒနယ်မြေတချို့ပယ်ဖျက်တဲ့ကိစ္စမှာတပ်မတော်ကတော့သူတို့သဘောထားပေးတာနဲ့တချို့နေရာတွေကွဲလွဲတယ်လို့ထွက်ပြောတဲ့အထိဖြစ်ခဲ့တယ်လို့ဒန်းကဆိုပြီးအခုလိုဆက်ရှင်းပြပါတယ
် So it's very hard of course for anyone
အခုဆိုရင်ရွေးကောက်ပွဲရွှေဆိုင်လိုက်တဲ့မဲဆန္ဒနယ်မြေတွေအတွက်တော့ဘယ်လိုနောက်ခံအကြောင်းရင်းကြောင့်အခုလိုဆုံးဖြတ်လိုက်တာလဲဆိုတာမှန်းဆနိုင်ဖို့ကတဲ့သူအတွက်ပဲဖြစ်ဖြစ်ရန်ကိုခက်ပါလေ။ဘာကြောင့်လဲဆိုတော့ဒီဆုံးဖြတ်တဲ့လုပ်ငန်းစဉ်မှာဘယ်အချက်တွေပေါ်ထည့်သွင်းစဉ်းစားပြီးလုပ်မယ်ဆိုတာရှင်းရှင်းလင်းလင်းကြိုးမရှင်းပြထားလို့ပါ။အဲ့ဒီတော့ဒီပေါ်မှာဝေဖန်သုံးသပ်ချက်အမျိုးမျိုးထွက်လာစေတာပေါ့ဗျာ။တကယ်တော့အခုလိုရွှေဆိုင်မှုအတွက်ဘယ်လိုသတ်မှတ်ချက်တွေထားပြီးထည့်သွင်းစဉ်းစားမယ်လို့ကြိုတင်ပြီးထင်သာမြင်သာရှိအောင်လုပ်နိုင်ခဲ့မယ်ဆိုရင်တော့ဒီလိုပြဿနာမျိုးကိုငကူကလေးကရှောင်လွှဲနိုင်မှာသေးကြပါလေ
။တကယ်တော့အခုလိုမဲဆန္ဒနယ်မြေတွေအထိချက်သိမ်းရတာအပြင်ဒီတစ်ခေါက်ရွေးကောက်ပွဲမှာမွတ်စလင်ကိုယ်စားလှယ်လောင်းအများစုကိုပါနောက်ကျမှပြန်ပယ်ဖျက်ဖြစ်ကအစားထိုးခွင့်ပါမပေးတာကလည်းဒီအတိုင်းဝိုင်းအတွက်အများကြီးမျက်နှာစီတယ်လို့ကျန်းကပြောပါတယ်ကျွန်တော်ဝင်လေပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကတင်ဆက်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ပြည်ဝမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီချုပ်နေတဲ့ VTV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အချိန် VOA Internet Website ဆာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook ဆာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းတည်ရှိနိုင်ပါတယ်။ Radio ကနေလည်းအသက်ရှင်ချုပ်နေပေးသွားမှာဖြစ်ပါတယ်ရှင
်။ COVID-19 ရောဂါကူးစက်မှုတွေကြောပြန်ကြုံနေရတဲ့မလေးဆားနိုင်ငံမှာမြန်မာနိုင်ငံသားတူကိုကိုကိုအဆုံးစီရင်သွားတာကြောင့်အခုဆိုရင်ကိုကိုကိုအဆုံးစီရင်တဲ့မြန်မာနိုင်ငံသား18ယောက်ထိရှိသွားပြီဖြစ်တဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါမလေးဆားနိုင်ငံမှာကပ်ရောဂါကာလကန့်သတ်မှုတွေကြောင့်အလောက်ကိုင်းနဲ့စားဝတ်နေရေးအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေနေရပြောင်းချင်ပေမဲ့လည်းမပြောင်းနိုင်လဲဖြစ်နေသူတွေဖမ်းဆီးခံရသူတွေရှိနေသလိုကိုကိုကိုအဆုံးစီရင်သူတွေလည်းရှိနေတာပါအခုနောက်ထပ်လဲပြည်နှံမြို့မှာအသက်25နှစ်အရွယ်မြန်မာနိုင်ငံသားအမျိုးသားတဦးအဆုံးစီရင်သွားခဲ့တာကြောင့်ကပ်ရောဂါကာလမှာကိုကိုကိုအဆုံးစီရင်တဲ့မြန်မာနိုင်ငံသား18ယောက်ရှိနေပါပြီ။ဒီနေ့လာနေတုန်းကတော့သေဆုံးမှုဖြစ်စဉ်နဲ့ပတ်သက်လို့နေ့လာနေတုန်းကသေဆုံးမှုဖြစ်စဉ်နဲ့ပတ်သက်လို့
ที่จะตีสินในองค์สุดท้ายนี้ปีสาบานาจะสิ่งนี้ลุ่มเลยมันดีสั้นเองเนี่ยมาแต่งยงอ่ะลุ่มมาแต่งยาชีอู่องค์จะมีงาเจ้าพี่มาเลยคงชาตัวได้ปัวคงชาตัวสิ่งนี้ตรงใจเนาะโอ้ถ้าคงชาตัวเลยสมารถกว่ากูไปโอ้ตัดที่ตัวเลยจะพอมีบ่ไอ้กว่าประกาศปีนี้ประกาศว่าโอ้เปียเปียเอาไว้ลุ่มมาบ่ไปแล้วเจอโอ้ไอ้เราโอ้จะชอบอยากไปสายอ่ะไปอ่ะอีกเจนี่เนี่ยคุ้มชีวิตสั้นกันนี่ไปเลย
แม่พี่เราเจ้าอยู่รอลุลุ่ยไล่หนีเราหมดนะแต่ไงเจนี่ตุ๊ดแต่ไงเจนี่ว่าเลือดเอ้ยเจนี่มีเลยลุลุ่ยเจอเราเจตนาที่ดีมากๆก็ลุลุ่ยเจอคุชิโตมันตีอะไรกันเนาะป้าป้าจังเลยสุดเลยเอาหรอโอเคขณะเดียวกันมาในงานด่างานเต็งก็เล่าลุลุ่ยกันดีเลยมันดีสั้นในงานมาแกโยบากาลากันจะเช็ดดีจังลุลุ่ยกันเนี่ยสาวหนีแค่จูนี่อะไรเนี่ยมาลุตมารีตีอาเวงอ่ะตีอาโมเวนี่แล้วหนีเนี่ยบ้านี่เป็นผู้จูซ่าจ้าตุ๊ดเลยชินี ုသမားဟာသုံးတဲ့တိုက်တလုံးပေါ်ကနေခုံချပြီးအဆုံးစီရင်သွားခဲ့တာလို့လည်းနှိစက်သူတွေကပြောပါတယ်။ဒါပေမဲ့လည်းအဆုံးစီရင်သွားတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းမလေးရှားနိုင်ငံအခြေစိုက်ဒါနာကုသလနိုင်ရေးကူညီမှုအသင်းရဲ့ဥက္ကဋ္ဌကိုရဲမင်းထွန်းကလည်းပြောပြပါတယ်။
ဘာဖြစ်လို့သူကခုံချတာပဲ။မစူးဆိုင်လို့တာပဲ။ကျန်လာတော့မေးပြီးတော့ဘာမှတော့မသိကြဘူးလို့။အခုသူ့မိသားစုတော့အကုန်သိကုန်တယ်။ဘာမှမရကုန်
။ကယောဂါကာလာအခက်ခဲတွေကြားမိရပြောင်းကျင်နေကြတဲ့မြန်မာနိုင်ငံသားတွေကိုတော့မြန်မာတန်ယုံကကူညီနေတာတွေလည်းရှိနေပါတယ်။မိရပြောင်းဖို့မြန်မာတန်ယုံကအကြောင်းကြားထားတဲ့အထက်ကတရားမဝင်နေထိုင်သူမြန်မာနိုင်ငံသား100လောက်ကိုတော့ပြီးခဲ့တဲ့အပတ်ထဲမှာပဲမိရပြောင်းခွင့်ရခဲ့ကြတာပါ။မလေးရှားနိုင်ငံလူမှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးခံနိုင်ရပြီးနေရပြန်ဖို့အကူအညီတောင်းထားသူ3000လောက်ကိုလည်းမြန်မာတိုင်ယုံကစီစစ်နေပြီးနေရပြန်ခွင့်ရသူကတော့100လောက်ရှိနေပါပြီရှင်။ကျမမအေးမှာ VOA မြန်မာပိုင်းအတွက်သတင်းပေးပို့နေတာဖြစ်ပါရဲ့ရှင
်။ COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းစည်းတက်တာကဘို့ကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းစည်းတက်တယ်လားကြည့်ရအောင်မ။အသက်900ယောက်ကလေးဆိုရင်နှာခေါင်းစည်းတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခံလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းစည်းတက်ထားဖို့လိုနိုင်ပါသေး။အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းစည်းတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားရအောင်လို့လူကြီးကတေချာကြပေးရပါမယ်။အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစည်းတက်ရပါမယ်။အောင်နောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုလက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစည်းမဖြစ်မနေတက်မခိုင်းတဲ့တူးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ကင်ဆာယောဂါ၊ဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းစည်းတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းစည်းတက်တင်တာပါ။ကလေးကနှာခေါင်းစည်းမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းစည်းကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတိကျဖုံးနဲ့အရွယ်စားနံဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးစည်းအောင်မှမထားရပါးစပ်နဲ့မကိုက်ရသူများကိုလည်းပေးမတုံရပါဘူး။နှာခေါင်းစည်းချွတ်ပြီးရင်လည်းအိတ်တို့ဘူးတို့နဲ့ထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်နီယယ်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲရဲ့အဓိကအခမ်းကဏ္ဍမှာရှိတဲ့ဒေသန္တရရွေးကောက်ပွဲအရာရှိတွေဟာမဲပေးခွင့်ရှိသူတွေကျင်းတည်မဲပေးနိုင်အောင်လုပ်ကွန်ရတယ်လို့မဲရလာတွေကိုလည်းထုတ်ပြန်ရပါတယ်။အခုလိုကိုဗစ် -19 ကရောဂါကာလကြာမှာပဲမဲဆန္ဒရှင်တွေလုံခြုံပြီးကိစ္စမဲ့ပေးနေအောင်ရွေးကောက်ပွဲတာဝန်ရှိသူတွေဘယ်လိုလုပ်ကိုင်နေကြသလဲဆိုတာကို Veronica Belliras Iglesias တင်ကိုကျွန်မနောက်လောက်တင်ပြမှာပါ။ကိုဗစ် -19 ကရောဂါကူးစက်ပြန့်နှံ့နေတဲ့အခုလိုကာလမှာနေရာချပေးတဲ့မန်ချက်တွေနှာခေါင်းစည်းတွေနဲ့ပိုသက်စေပါလက်စည်းရည်တွေဟာဘေးကင်းလုံခြုံရေးအတွက်သာမကအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီရဲ့အတွက်ပါမရှိမဖြစ်အရေးပါပါတယ်။အလက်ဇန်ဒရီးယားမြို့မဲမပုံတဲ့အရာရှိအဂီထာနာကမဲယုံအခြေအနေကိုခုလိုပြောပြပါတယ
် We've added social distancing markers to ensure that everyone's respecting that
လူတိုင်းတယောက်နဲ့တယောက်6ပေခွာရရမယ့်အမှတ်အသားတွေလုပ်ထားပါတယ်မဲယုံဝင်းထဲဝင်လာတဲ့လူတိုင်းနှာခေါင်းစည်းတက်ဖို့လည်းတတိပေးထားပါတယ်နောက်ပြီးမဲစာရွက်တွေမှာလည်းလက်မှတ်ထိုးဖို့တစ်ခါသုံးဘောပဲန်တွေနဲ့တစ်ခါသုံးဖိုင်တွေကိုပဲကျမတို့အသုံးပြုထားတာပါ
နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲဟာသနိုင်ကလုံးနဲ့ဆက်မမဲ့ဒေသန္တရရွေးကောက်ပွဲအရာရှိတွေကမဲရေတွက်တာစရိုက်ကနေပို့လာတဲ့မဲစင်းတွေကိုရေတွက်တာတွေကိုကြည့်ကြပါတယ်။အလက်ဇန်ဒရီးယားမြို့ကမဲယုံတွေမှာအော်တိုဘာလလဲလောက်ရောက်တဲ့အချိန်လူကိုယ်တိုင်လာပြီးတော့မဲထဲတဲ့သူက18,000နေပါရှိခဲ့ပါတယ်။လူကိုယ်တိုင်ကြိုတင်မဲ့လာတဲ့သူဖာတီမာမက်ဒင်ကလည်းအခုလိုပြောပါရယ
်စာရင်းကနေမဲ့ချင်းကျွန်မရဲ့မဲစာရဲ့ပျောက်သွားတာမျိုးဒါမှမဟုတ်မဲစာရဲ့မှာအချက်လက်မှားပြီးဖြေတာမျိုးဖြစ်မှာဆိုတဲ့အတွက်မဲရုံမှာလူကိုယ်တိုင်မဲလာထဲတာပ
ါအမေရိကန်သမိုင်းမှာလူကိုယ်တိုင်ဒါမှမဟုတ်စာရင်းကနေကြိုတင်မဲ့ပေးမှုဒီနှစ်မှာမထင်မှတ်ပဲတဟုန်ထိုးများလာပါရယ်မဲရုံကမဲစင်းတွေကိုတော့ရွေးကောက်ပွဲနဲ့ည9နာရီမတိုင်ခင်ရည်တွယ်မှာမဟုတ်ပါဘူးဒါပေမဲ့မဲရလာအဖြစ်အများဆုံးထွက်လာအောင်ကြိုတင်မဲဆန္ဒတွေကိုတော့ကြိုရေးတွက်ထားလို့လည်းရပါတယ်။လက်ထောက်မဲမှတ်ပုံတင်အရာရှိ Justin Konachai ကလည်းမဲယုံအရာရှိတွေရဲ့တာဝန်ကိုအခုလိုရှင်းပြပါတယ်
။ Checking that the voter has done everything properly.
မဲဆန္ဒရှင်တွေမဲစင်းပါအချက်လက်တွေမှန်မှန်ကန်ကန်ဖြည့်ထားသလား၊ရွေးရမယ့်နေရာတွေမှာအမှတ်အသားတွေချစ်ထားရလား၊လက်မှတ်အားလုံးထိုးရရလားဆိုတာမျိုးကျွန်တော်တို့စစ်ဆေးရပါတယ
်။ရွေးကောက်ပွဲအရာရှိရဲ့တာဝန်ကပြည်နယ်တစ်ခုနဲ့တစ်ခုကွဲပါလေ။swing state လို့ခေါ်တဲ့ဘသူကိုမဲပေးရမလဲဆိုတော့အဖြေခန့်မှန်းလို့မရနိုင်သေးတဲ့ Wisconsin နဲ့ Pennsylvania လို့ပြည်နယ်တွေကတော့ရွေးကောက်ပွဲနေကြမှာမဲယုံတွေဖွင့်လဲရမှာပါ။ဒါကြောင့်လဲရွေးကောက်ပွဲအနိုင်ရသူဆင်ထွက်ဖို့နှောင့်နှေးနိုင်ပါတယ်။ခုချိန်မှာတော့နိုင်ငံတော်ရွေးကောက်ပွဲအရာရှိတွေအလုံးများနေပါတယ်။ Alexandria မြို့ကမဲယုံ40အတွဲမဲယုံတာဝန်ခံ600ကိုတင်နာနေပေးနေပါတယ်။
You have the poll books. Those are
ကျွန်တော်စီမှာမဲဆန္ဒမှတ်တမ်းတွေရှိပါတယ်။အဲ့ဒါကတော့မဲဆန္ဒရှင်တွေမဲလာပေးတဲ့အခါစင်းသွင်းထားတဲ့ electronic ပစ္စည်းတွေဖြစ်ပါလေ။ရွေးကောက်ပွဲနေ့မဲယုံမှာလာပြီးတော့ထည့်ကြတဲ့မဲစင်းတွေကို scan ဖတ်ပြီးတော့ရေးတွက်ထားတဲ့စက်ကရီယာတွေလည်းရှိပါလေ။ပတ်တန်ဆွမ်းတွေတည်းလည်းအဲ့ဒီလိုဆက်တွေထားပေးထားပါလေ
။ဖြန်းမြဒေါ်လာ150လောက်ရကြတဲ့အဲ့ဒီအရာရှိတွေကမဲယုံမှာအရေးပေါ်အခြေအနေဖြစ်လာတာဒါမှမဟုတ်အနောက်ရှက်တွေပေါ်လာမလားဆိုတာကိုစောင့်ကြည့်ဖို့လည်းသင်တန်းတက်ထားကြပါလေ။ Alexandria မြို့ရွေးကောက်ပွဲအရာရှိချုပ် Steve Blom ကလည်းမဲယုံလုံခြုံရေးကိုအခုလိုရှင်းပြပါလ
ေ။40
feet of the entrance. မဲယုံကနေ40အကွာအဝေးအတွက်မှာမဲပေးသူတွေကိုအနှောက်ယှက်ပေးရတယ်လို့မရပါဘူး။ဇူတယောက်ကမဲပေးမဲ့သူတွေကိုနှောက်ယှက်တဲ့ဆိုရင်အဲဒီလူကိုထွက်သွားဖို့ပြောရပါတယ်။ဒါပေမဲ့အဲ့ဒီထက်အချိန်ကြီးဆိုးလာမယ်ဆိုရင်တော့ရဲကိုခေါ်ပြီးအကူအညီတောင်းရမှာပါ
။မဲယုံတာဝန်ခံတဦးဖြစ်တဲ့ Dennis Blackburn ကလည်းသူတို့အနေနဲ့ပါတီတရက်ကိုကိုးစားပြုထားသူတွေမဟုတ်သလိုပြည်내နဲ့အမေရိကန်တိုင်းလူပြည်သားတွေပေးကင်းလို့ယူစွာမဲပေးနိုင်အောင်ဝန်ဆောင်မှုပေးဖို့ပဲဆန္ဒရှိပါတယ်လို့ပြောပါတယ်။2018ခုနှစ်မှာ Election Administration and Voting Survey ကောက်ယူထားတဲ့စစ်တမ်းအရမဲယုံဝန်ထမ်းအများစုဟာ COVID-19 ကရောဂါကြောင့်အသက်အန္တရာယ်ထိခိုက်နိုင်ခြေများတဲ့အသက်63နှစ်နဲ့အထက်ပိုင်းလူအုပ်စုတွေဖြစ်ပါတယ်။ Alexandria ကမဲယုံဝန်ထမ်းတွေကတော့ကရောဂါပိရှိနေပေမဲ့ရိုးသားပြီးမျှတမှုရှိတဲ့ရွေးကောက်ပွဲတရားဖြစ်လာစေရင်နောက်မတွန့်မဲအခုလိုတာဝန်ထမ်းဆောင်နေတာဟာနောင်လာနောင်သားတွေအတွက်သူတို့ရဲ့ခိုင်မာတဲ့စိတ်ထားကိုပြသတဲ့ဥပမာကောင်းတစ်ခုဖြစ်ဖို့မျှော်မှန်းနေတာဖြစ်ပါတယ်။ကျမနန်းလောပ
ါဘာသာချင်းဒီဆလဒီဗမ်ဒီယာရီရမန်မနိုင်ငံကြောင်းဘယ်လိုများသူစိတ်ရည်တမ်းကြကြလဲစောက်ကြည့်ရအောင်နော်ဦးရင်အဘောမူရင်းသုံးလုံးတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြိုးစားပါပါမြန်မာနိုင်ငံရဲ့နှစ်ပေါင်း30ကြာခရိုနီစီပွားရေးစနစ်ကိုအဆုံးသတ်ဖို့အတွက်covid ကျန်းမာရေးအဆုံးချတင်တဲ့ဆွေးနွေးကောင်းစဉ်နဲ့ asia.nikki.com မှာသတင်းဝေထားတာကိုပြောပြလိုပါတယ်။ covid ကြောင့်စီးပွားရေးဆွေးရုံမှုတန်းအပြင်းထန်ခံရတဲ့စမ်းသပ်ချီသောစီးရဲသားနဲ့အလုပ်သမားမိသားစုတွေကမြန်မာအစိုးရကအရေးပေါ်ငွေကြေးထပ်ပံ့ရမှာဖြစ်တယ်လို့နှစ်ပေါင်း30ခရဲကတည်ရှိလာခဲ့တဲ့ chronic စီးပွားရေးကိုအစဉ်ပြောင်းပြီးပုံမလွတ်လပ်ပြီးစက်မှုထွန်လာ၍စိတ်ဆန်းစုပြေသောအနာဂတ်စီးရရှိတန်ရောင်ဒီကိုဗစ်ပြဿနာကိုသုံးချမယ်လို့ဆိုပါတယ်ဒီလိုစီးပွားရေးအစဉ်ပြောင်းလဲနိုင်မှုပါဒီမိုကရေစီနဲ့ငြိမ်းချမ်းရေးအလားအလာကိုခိုင်မာဖို့အတွက်မရှိမဖြစ်လိုအပ်တယ်ဒီလိုမှမဟုတ်ရင်တော့ ethno nationalist extremism လို့ခေါ်တဲ့တိုင်းရင်းသားအမျိုးသားရေးအစွမ်းရောက်မှုလမ်းကြောင်းစီကိုပဲဦးတည်သွားနိုင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာကိုဗစ်ပြဿနာဟာသူများနိုင်ငံနဲ့ဆိုင်ရင်မပြင်းထန်လာပြီမဲ့စီးပွားရေးထိခိုက်မှုကတော့ကြီးမားလာပါတယ်တဲ့အဲဒီတော့မြန်မာစီးပွားရေးချစ်ထွန်းမှုနောက်ကြောင်းကိုကိုလိုနီခေတ်ကစတင်သုံးသပ်ပြီး1988မှာစစ်အစိုးရကအရင်းရှင်စီးပွားရေးခေတ်ကိုအပြစ်ခဲ့ရမှာနောက်နောက်အဖွဲ့အစည်းတွေနဲ့တရုတ်ဆက်မှုအင်အားတို့ဆက်ဆံနေခဲ့ပြီးနေရာသိမ်းပိုက်မှုတွေသဘာဝပတ်ဝန်းကျင်ပြုံးတိမှုတွေလူနည်းစုတွေနေရာကျုံ့ရှိခံရမှုတွေများပြားလာခဲ့တယ် ကိုလိုနီခေတ်ကဆက်လို့သာဓုညီမျှမှုအကင်းမဲ့ဆုံးသောလူအဖွဲ့အစည်းတရားဖြစ်ထွန်းလာခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့2017နောက်ပိုင်းမှာအနောက်တိုင်းဒဏ်ခတ်မှုရုပ်သိမ်းလိုက်ပြီးမြန်မာအလုပ်ကျန်းသမားတွေကြီးပသွားလုပ်ကင်လာတာကြောင့်ဖုံးပြမှုအတက်ပြခဲ့တယ်လို့ဆိုပါတယ်။သို့သော်လည်းစင်ရဲချမ်းသာကွာဟမှုကတော့ပူပြီးနှိုင်းဆိုင်သွားရပါတယ်။မြန်မာနိုင်ငံရေးဟာယုံကြည်မှုအပေါ်မူတည်ပြီးသမန်ပြည်သူတွေရဲ့ကြီးမားလာသောစီးပွားရေးနှင်နာမှုနဲ့ပူပင်သောကတွေဟာနိုင်ငံရေးမှာမထင်ရဘူးလို့လည်းဆိုထားပါတယ်။ရှင်းမှာတော့မျိုးဆက်သစ်တွေပေါ်ထွန်းလာမှဖြစ်ပြီးသာဓုညီမြကြီးပွားတုတ်တရေးကိုဥမတီပဲဗမာပဲတိုင်းရင်းသားပဲဆက်သဖြင့်ရှင်လက်ညှိုးထိုးဆန့်ကျင်နေကြတဲ့အခြေအနေစုကိုလည်းဥတည်သွားနိုင်သေးတယ်လို့ဆိုထားပါတယ်။ဒါကြောင့်ဖုန်ဖြူတုတ်တရေးဆန်ရမဟာဗျူဟာကိုအမြင့်ကျယ်ကျယ်နဲ့တွေးခေါ်ချမှတ်နိုင်ဖို့အရေးကြီးတယ်မြန်မာနိုင်ငံဟာပထဝီအနေထားရသမကအလားအလာကောင်းတွေအများကြီးရှိနေတယ်။လူအပ်တာကကျန်းမာရေးပညာရေးသယူပို့ဆောင်ရေးစိတ်နှံစွမ်းအင်စားရာတွေအတွက်ပြည်တွင်းအရင်းအမြစ်နဲ့ပြည်ပရင်းနှီးနှုံနှံမှုကိုအစင်းအဟုန်ပြင်းထန်ပြီးအဆုံးချဖို့လိုအပ်တယ်။ဒါတွေကိုစက်မှုဆောင်ရနဲ့မြို့ပြထွန်ကားရေးအမြင်နဲ့လှူဆောင်တင်တယ်လို့လည်းဆိုထားပါတယ်။ဆိုလိုတာက GDP ခေါ်သတင်းထုတ်လုပ်မှုကြီးထွားရေးကိုသာဥပဒေပဲထုတ်လုပ်မှုသူရေသနာသုံးဝတီချွေမှုအပါအဝင်စွန့်ရည်တွေအစိုးရနဲ့ပုဂ္ဂိုလ်ကဏ္ဍမြေစုံအတွက်ဥတည်လုဆောင်ဖို့ဖြစ်တယ်ဘီရိုကရေစီအုပ်ချုပ်ရေးရန်ရာကိုလည်းဖွံ့ဖြိုးတိုးတက်ရေးကိုဥတည်တော်ရန်ရာဖြစ်စေဖို့လိုအပ်တယ်ပုံမစာတူညီမျှဖြစ်စေမဲ့ဈေးွက်စီးပွားရေးဖြစ်စေရမယ်ကိုဗစ်လွန်ကာလပြောင်းလဲလာတဲ့ကမ္ဘာအခင်းကျင်းတဲ့အညီစီးပွားရေးကိုပြန်လည်ပုံပွားမှာဖြစ်တယ်အချိန်ချုပ်နေလို့ဖြစ်တော်ဘူးလို့ရေးသားထားပါခင်ဗျာ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်အသက်18နှစ်ကျော်လာလို့ပထမဆုံးအချိန်စန္ဒမဲပေးခွင့်ရသူလူငယ်ဦးရေ5သန်းနီးပါးရှိနိုင်တယ်လို့ခန့်မှန်းကြပါတယ်ဒီလူငယ်တွေဟာနိုင်ငံရေးကိုအချိန်မပေးနိုင်လို့ဘယ်သူ့ကိုမဲပေးရမှန်းမသိသေးပါဘူး။ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာလူငယ်မဲဆန္ဒကများဆုံးဖြတ်နိုင်မလားဆိုတာဦးအောင်ခင်ကသုံးသပ်ပြီးကျွန်တော်ညောင်ဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ရွေးကောက်ပွဲမှာဆန္ဒမဲပေးခွင့်ရတဲ့အသက်အရွယ်ကိုနိုင်ငံရေးမှာပါဝင်ခွင့်ရတဲ့အချိန်ကားလို့ပြောနိုင်ပါတယ်။မြန်မာ၊ထိုင်း၊ဂျပန်၊တရုတ်၊အင်္ဂလန်၊အမေရိကန်စတဲ့တိုင်းပြည်တွေအပါအဝင်နိုင်ငံအများစုမှာ session တွေပြည်ရင်စံတမ်းမဲပေးနိုင်ပါတယ်။15နှစ်က25နှစ်ကြာအရွယ်ကိုလူငယ်လို့ကုလသမဂ္ဂကသတ်မှတ်တာမို့နိုင်ငံရေးစလုပ်တဲ့အရွယ်လို့ခေါ်နိုင်ပါတယ်။ဘိုးချုပ်အောင်ဆန်းဟာအသက်20မှာတက္ကသအတွင်းရင်မှုဖြစ်နေပါပြီ။အင်္ဂလိပ်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ဟာ session နဲ့သားမှာပါတီဝင်ဖြစ်လာပြီးပါလီမန်ဆွေးနွေးပွဲတွေကိုနောက်ဆုံးလေးရှိပါတယ်ဒေးဗစ်ကင်မရွန်35နှစ်ရောက်တော့လွှတ်တော်အမတ်ဖြစ်လာပြီး44နှစ်မှာဝင်းကြီးချုပ်ဖြစ်သွားပါတယ်ကမ္ဘာမှာထင်ရှားတဲ့နိုင်ငံရေးသမားတွေကိုကြည့်ရင်အသက်20ဝန်းကျင်လူငယ်ဘဝမှာနိုင်ငံရေးလောကထဲဝင်ရောက်လာတာတွေ့ရပါတယ်ဒါပေမဲ့မြန်မာပြည်မှာတော့အနည်း90စစ်အာဏာရှင်စနစ်ကြီးစိုးခဲ့လို့အမိတ်နာခံတဲ့ဓလေ့ခေတ်စားပြီးဒီမိုကရေစီနိုင်ငံရေးဓလေ့စိတ်သုံးသွားပါတယ်ပုံမှန်နိုင်ငံရေးဓလေ့ကွေပြောက်သွားတဲ့ဒဏ်ကိုအခုမှခံစားနေရပါတယ
်လူငယ်တွေစားလိုက်တဲ့ရှီလီလုံးအရေးတော်ပုံကြောင့်မဆလာအာနာရှင်စနစ်ကြာဆုံးသွားတဲ့နောက်ပိုင်းပေါ်ထွက်လာတဲ့နိုင်ငံရေးပါတီတွေကိုလူကြီးတွေဥဆောင်တာများပါတယ်စေစိုးရကဖိနှိပ်ညှဉ်းပန်းလို့ဖျော်ဖျဲဖြစ်ကုန်တာတွေလည်းရှိပါတယ်ဒါကြောင့်ပါတီမကွေပြောက်ရေးကိုသာလူကြီးတွေကဥစားပေးခဲ့ပါတယ် NLD ဘဟုကော်မတီမှာအသက်အရွယ်ကြီးရင်သူတွေကများပါတယ်တွတ်တော်ကုသလေတွေထဲမှာလူလာပိုင်းကြီးပါဝင်လာပေမဲ့အတွေးအခေါ်ပိုင်းမှာအားနေတာကြောင့်ပြည်သူလူထုရဲ့ဝေဖန်မှုခံရတာတွေရှိတယ်လို့ဗဟိုပြန်ကြားရေးကော်မတီအတွင်းရင်းမှုမုံရအောင်ရှင်ပြောတာကို AP လ10ရက်နေ့ထုတ် 7 နေ့သတင်းမှာဖော်ပြပါတယ် ပါတီကိုတိုးတက်အောင်လုပ်နိုင်ပေမဲ့မျိုးဆက်သစ်ပြုစုပြောင်းထောင်ရေးဟာ NLD ရဲ့ထိတ်တန့်ပြဿနာဖြစ်တယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်မရှိရင် NLD ဘာလုပ်ကြမလဲဆိုတဲ့မေးခွန်းပေါ်လာပါတယ
်။လူငယ်တွေဟာနိုင်ငံရေးမှာအပြားအနာလောက်သာပါဝင်ခွင့်ရကြပြီးလွတ်တော်ကိုယ်စားလှယ်လောင်းရွေးချယ်ရမှာခြံလှတ်တာကိုခံရတယ်လို့ IRI ကို International Republican Institute ရဲ့အာရှရေးရာတာဝန်ကဒီနာဆဒိတ်ကဩဂုတ်လ3ရက်နေ့ကရေးထားပါတယ်25နှစ်မှာပြည်သူ့လွတ်တော်ကိုယ်စားလှယ်လုပ်နိုင်ပြီးအသက်30မှာအမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်နိုင်တယ်လို့ဥပဒေကပြဋ္ဌာန်းထားပြီးမြန်ဒီအရွယ်တွေကိုကိုယ်စားလှယ်လောင်းအဖြစ်အရွေးချယ်ခံခိုင်းဖို့ပါတီတွေကစိတ်ထက်တန်ပုံမရဘူးလို့ဆိုပါတယ်ဒါပေမဲ့ပြည်သူလူထုကတော့မျိုးဆက်သစ်နိုင်ငံရေးသမားတွေကိုမြင်ကျင်နေပြီလို့ဒီနာဆဒိတ်ကသုံးသပ်ပါတယ်မြမလူဦးရေ3ပုံတပုံဟာ19နှစ်နဲ့35နှစ်အကြားကလူငယ်ကြီးဖြစ်လို့သူတို့ပါဝင်တဲ့အခန်းကဏ္ဍဟာအရေးကြီးပါတယ
်။အသက်18နှစ်ကျော်လာလို့ပထမဆုံးကြိမ်မဲဆန္ဒပေးခွင့်ရှိသူပေါင်း9သန်းနီးပါးရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီတည်းကရန်ကုန်တိုင်းမှာ6သိန်းခွဲ၊ရှမ်းပြည်နယ်မှာ6သိန်း၊တရားဝတီတိုင်းမှာ6သိန်းနီးပါး၊မန္တလေးတိုင်းမှာ9သိန်းခွဲရှိတယ်လို့ဆိုပါတယ်။ဒါပေမဲ့လူငယ်ကြီးဟာသူတို့ရဲ့ပညာရေးနဲ့ပုဂ္ဂလိကရေးကိစ္စတွေမှာသာပိုပြီးစိတ်ဝင်စားကြတယ်လို့အရဖက်အသင်းအဖွဲ့တွေကမှတ်ချက်ပေးပါတယ်။မြို့နေလူငယ်တွေကပညာရေးကိုစိတ်ဝင်စားကြပြီးကျေးလက်လူငယ်တွေကတော့ဘဝအရက်တည်ရေးကိုဦးစားပေးနေရလို့ရွေးကောက်ပွဲကိုအာရုံမစိုက်နိုင်ကြဘူးလို့ဆိုပါတယ်။မြန်မာ Times စာဆောင်မှာရန်ကုန်ကလူငယ်တွေကိုတွေ့ဆုံမေးမြန်းတဲ့အခါဆန္ဒမဲပေးမှတေးကြပေမဲ့ဘယ်သူကိုပေးရမယ်ဆိုတာကိုမဆုံးဖြတ်ရသေးဘူးလို့ဖြေကြကြောင်းသိရပါတယ်။
လူငယ်တွေနိုင်ငံအရေးမှာနိုးကြားတက်ကြွလာအောင်ပညာပေးတဲ့အရတားအဖွဲ့တွေထဲမှာ Hornbill Organization HBO ဟာဝါအရင်ဆုံးဖြစ်ပါတယ်2010အစောပိုင်းမှာတည်ထောင်တဲ့ NGO ဖြစ်လို့တက်တန်း10နှစ်ရှိနေပါပြီရွေးကောက်ပွဲတရားမျှတရေးမဲဆန္ဒရှင်တွေနားလည်သဘောပေါက်ရေးစတာတွေကိုအဓိကထားပြီးပညာပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်အပြည်ပြည်ဆိုင်ရာ INGO 12ခုနဲ့ပြည်တွင်း NGO 14ခုကိုမဟာမိတ်လှုပ်ထားတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်အမေရိကန်အခြေစိုက် International Republican Institute ကလည်းရွေးကောက်ပွဲနိုင်ငံရေးမှာလူငယ်တွေပါဝင်လာပြီးအနာဂတ်ခေါင်းဆောင်တွေပေါ်ပေါက်လာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဇန်နဝါရီလကခေါင်းဆောင်လူငယ်သင်တန်းလှုပ်ပေးပါတယ်သင်တန်းကာလမှာနိုင်ငံရေးကွဲလွဲမှုကိုဘေးပယ်ပြီးလူ့ကိုယ်ရေးပြဿနာကိုပူးတွဲဖြေရှင်းဖို့ဆွေးနွေးကြပါတယ်သင်တန်းစုသင်တန်းသားလူငယ်တွေဟာရွေးကောက်ပွဲကိစ္စသာမကပဲ COVID-19 ရောဂါကာဝေးရေးကိုပါစိတ်ဝင်စားလာကြပါလေမြန်မာပြည်အတွက်ကောင်းတဲ့လက္ခဏာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကြောင့်ရွှေ့ဆိုင်းခဲ့ရတဲ့သရင်ကောင်းကင်ဆာကာကွယ်ဆေးအကြောင်းပြောပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုကြောင့်ပြီးခဲ့တဲ့လတွေကရွှေ့ဆိုင်းခဲ့ရတဲ့ဒီသရင်ကောင်းကင်ဆာကာကွယ်ဆေးကိုအခုအပတ်စထိုးပေးရမှာအိမ်မှာနေဖို့အမိတ်မထုတ်ထားတဲ့နေရာတွေမှာထိုးနိုင်ပါပြီ။မြမအမျိုးသမီးတွေအတွက်အဖြစ်အများဆုံးနဲ့အသေးအပြောက်အများဆုံးဖြစ်တဲ့ဒီသရင်ကောင်းကင်ဆာအတွက်ကာကွယ်ဆေးကဘလို့ထူးခြားအရေးပါပြီးဘယ်အရွယ်တွေမှာဘယ်မှာထိုးနိုင်ပါပြီလဲ။ဒီအကြောင်းကလေးထုခုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။
ကဲကလေးတခုတရားဝန်ကြီးပမောက္ခဒေါက်တာစောဝဲခင်ဗျာကျွန်တော်တို့ဒီသရင်ကောင်းကင်ဆာကာကွယ်ဆေး HPV ဗစင်ပေါ်ဆရာနော်ကိုဗစ်ကြောင့်အရင်ရွှေ့ဆိုင်းထားရကနေအခုပြန်ထိုးပေးမယ့်အစီအစဉ်လေးကိုနည်းနည်းဆရှင်းပြပေးပါလားဆရာ
ဒီ HPV လို့ခေါ်တော့ပေါ့နော် Human Papilloma Virus ကာကွယ်ဆေးပေါ့အဲ့တော့ဒီ virus ဟာသရင်ကောင်းကင်ဆာကိုဖြစ်တာများစေတော့ဒါကိုသရင်ကောင်းကင်ဆာကာကွယ်ဆေးလို့လည်းသုံးလို့ရရတော့ပေါ့နော်အဲ့တော့ဒီကမ္ဘာ့ကျန်းမာရေးဖွဲ့ကလည်းဒီသရင်ကောင်းကင်ဆာဖြစ်ပွားမှုများတဲ့နိုင်ငံတွေမှာဒီဆေးကကလေးတိုင်းပေါ့နော်အမျိုးသမီးတိုင်းကိုယ်နှစ်ရွယ်လောက်ကစပြီးတော့ပုံမှန်ထိုးပေးသင့်တယ်ဆိုပြီးတော့အကြံပြုထားပါတယ်။အဲ့တော့ကျွန်တော်တို့ဒီအမျိုးသားအဆင့်ကာဝယ်ဆေးဆိုင်ရာကျန်းမာရေးကော်မတီနေနဲ့လည်း2019ကဒါကိုအမျိုးသားကာဝယ်ဆေးထိုးအစီအစဉ်မှာဒါပုံမှန်ဖြတ်သွင်းနေတယ်ဆိုတော့အကြံပြုခဲ့တယ်။အစိုးရလည်းသဘောတူတယ်ဒါအောင်ကျွန်တော်တို့ဒီ debate ဆိုလည်းကာဘီလို့ခေါ်တော့ပေါ့ဒီကာဝယ်ဆေးဆိုင်ရာအဲ့ကွယ်ကွယ်စီပေါ့နော်အဲ့ဒီကိုကျွန်တော်လျှောက်ထားခဲ့တယ်အဲ့တော့2020အတွင်းမှာကျွန်တော်တို့နိုင်ငံအနေနဲ့စတင်ပြီးတော့ဒီဆေးကိုထိုးခွင့်ရတယ်ပေါ့နော်အဲ့တော့ကျွန်တော်ကစီစဉ်ထားတာတော့ 2020 August လလောက်ပါမှာသူတွေပထမတလကိုကြောင်းမှာထုံးမယ်နောက်တလကိုကြတော့ဒီကြောင်းမနေတဲ့ကလေးတွေဖြစ်တဲ့ရက်ွက်တွေမှာထုံးမယ်ပေါ့ဒါမဲ့ဒီကိုဗစ်ကြောင့်မလို့ကျွန်တော်နောက်ပိုင်းကျတော့ရွှေ့တာတော့ပေါ့နော် September မှာထုံးမယ်ပေါ့နောက်တစ်ခါအခုကြောင့်လဲချက်ပြီးတော့လဲဟိုကိုဗစ်နဲ့ပတ်သက်လို့အခြေအနေကဒီနေမှုမရှိသေးဘူးပေါ့လေအဲ့တော့ဒီ October မှာတော့ကျွန်တော်ထိုးတော့မယ်ပေါ့နော်အဲ့တော့စထိုးတဲ့အခါမှာတော့ဘယ်မှာပဲထိုးလို့ရမလဲဆိုတော့ဒီ Stay at home ပေါ့နော်ဒီအိမ်မှာနေဖို့အော်ဒါမလောက်ထားတဲ့မြို့နယ်ရှိပါတယ်ခုနဆက်မဲ့မြို့နယ်လောက်ရှိအဲ့မြို့နယ်တွေမှာတော့သွားလို့လာလို့ရတယ်ကျွန်တော်တို့ရဲ့ဒီတာဝန်ကြီးထုတ်လုပ်ငန်းတွေပုံမှန်လည်းတက်နေတော့အဲ့ဒီနေရာတွေမှာစပြီးတော့ထိုးပေးမှာပါအဲ့တော့လေးနေနေနဲ့ဒီကိုနှစ်ပြည့်တဲ့အကြောင်းပေါ့နော်ကိုနှစ်နဲ့ဆယ်နှစ်ကြာပဲထိုးပေးမှာဆိုတော့သူတို့ရဲ့ဒွေးစီရင်လို့ဒီအကြောင်းဝင်တဲ့အပတ်ပေါက်ခံကျဲတို့ဒါမှမဟုတ်လည်းကျွန်တော်ကသူစက်ကဝယ်လေးစီမံချက်ဒီပုံကအသက်ထောက်ထားရရှိတဲ့ဒီလိုထိုးပေးမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအခုစာပြီးထိုးလို့ရပြီပေါ့ဆရာနော
်ဟုတ်ကဲ့20ရင်းမြောက်ပြီးစာပြီးတော့ဒီနေ့လည်တနေ့ပေါ့နော်ထိုးပေးနိုင်တဲ့နေရာတွေပေါ့ခုနလိုကျွန်တော် stay at home လုပ်လာရင်တော့လဲသွားလာမှုဖြစ်ခဲ့တော့ကဝယ်လေးကိုထိုးလို့အဆင်ပြေတယ်အဲ့တော့အဲ့လိုမဟုတ်တဲ့ညနေတွေမှာဆိုသူတို့သွားထိုးလို့ရပါပြီဒါကတော့စုလိုက်အပြုံလိုက်တခါတည်းတည့်ရက်သမုတ်သတ်မှတ်ရက်တည့်ရက်မှာထိုးတဲ့ဟာမျိုးမဟုတ်ပါပုံမှန်ထိုးပေးနေတယ်အမျိုးသားကာဝယ်ဆေးတို့အစီအစဉ်မှာပုံမှန်ထည့်သွင်းပေးတာတော့လည်းဒီခုနှစ်ပြည့်တဲ့ကလေးတွေအနောက်နှစ်တွေနောက်နှစ်တွေမှာလည်းထိုးသွားမှာပေါ့နော်ဒီနှစ်ထိုးတဲ့ကလေးကနောက်တစ်နှစ်မှာတစ်ခါပြန်ထိုးရမှာအနည်းဆုံးကွာဝေးရတော့6လပေါ့အများဆုံးကွာဝေးရ15လဒီကြားထဲမှာပြန်ထိုးရမှာဆိုတော့ကျွန်တော်တို့ရင်တော့ရည်ရထားတော့ဒီနှစ်အကြောင်းမှာထိုးရင်နောက်နှစ်အကြောင်းမှာဒီချိန်ပြန်ထိုးမှာအခုတော့အကြောင်းတွေမဖွင့်တဲ့အတော့ရက်ွက်တဲ့မှာပဲထိုးရမှာပေါ့နော်ဆိုတော့ဒီကျိုးနဲ့ကျမရေးဌာနတွေမှာကျေလည်ကြမှာဤတနာဒီမှာထိုးလို့ရမယ်။တပွားဆရာမကြီးကနယ်ဒီလိုက်ထိုးတဲ့အချိန်မှာထိုးလို့ရမယ်။နောက်တစ်ခုကဒီဆေးရုံခြေဆိုင်ပေါ့နော်။ကျွန်တော်ကကတင်းတရားထက်ပမာဒီတော့မှရှိတဲ့ဆေးရုံမှာ98ရုံပေါ့နော်။အဲဒီမှာဆိုလို့ရှိရင်ကာဝယ်ဆေးထိုးဌာနတွေမှာထိုးလို့ရပါ။အဲ့တော့ထိုးပေးမဲ့ကလေးတွေကတော့ September 1ရက်9/2010ကနေပြီးတော့31ရက်8/2017ပေါ့။ဒီကြားထဲမွေးတဲ့ကလေးတွေကိုထိုးပေးမှာဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာဝယ်ဆေးကဘယ်လိုထူးခြားမှုရှိပြီးတော့ဒီအရေးပါမှုပဲရှိလဲဆရာ
ဒီကာဝယ်ဆေးကဘာထူးခြားလဲဆိုတော့ခါတိုင်းဆိုကာဝယ်ဆေးတွေကမွေးကစားနေတစ်နှစ်ခွဲအထိမှာပြီးသွားတယ်ပေါ့နော်အခုကတော့ဒီကြောင်းနေရွယ်ဖြစ်တဲ့ကိုနှစ်ဆယ်နှစ်မှာစထိုးမှာဖြစ်ပါတယ်ကိုနှစ်ရွယ်မှာပေါ့နော်အဲဒါကတော့ဒီလူမှာဖြစ်တတ်တဲ့ပက်ပလိုမာဗိုင်းရပ်စ်လိမ်မိုင်းဆိုင်ရာဆက်ဆံမှုဖြစ်တဲ့အခါမှာကူးတယ်ပေါ့နော်အဲ့တော့ဒီကူးစက်မှုကအဓိကဗာနဲ့ဆက်ဆက်လဲဆိုပိန်ကောင်းကင်ဆာပေါ့နော်ပိန်ရဲ့ကောင်းပိုင်းဖြစ်တဲ့ကင်ဆာပေါ့အဲ့ဒီကင်ဆာလည်းဘလောက်အရေးကြီးလဲဆိုမြန်မာနိုင်ငံမှာမျိုးသမီးမိတွေမှာဖြစ်တဲ့ကင်ဆာမှာအဖြစ်အများဆုံးကလည်းဒီဥစ္စာပဲသေပြောင်နှုံးများဆုံးကလည်းဒီဥစ္စာပေါ့နော်အဲ့ဒါကတော့ဒီအသက်35 40ကျော်တဲ့ရွယ်ချက်မှပုံဖြစ်တာပါငယ်ငယ်လေးမှဖြစ်တာတော့လည်းမဟုတ်ဘူးပေါ့နော်အဲဒီလိုလည်းဒီသက်ကြီးတဲ့ရွယ်မှဖြစ်တယ်ပေါ့ဒါပေမဲ့အဲ့ဒီဖြစ်တဲ့ကင်ဆာသမားတွေရဲ့70ရာရီလုံး75ရာရီလုံးကဒီယောဂဘူးကူးဆက်ကံလို့ဖြစ်တာအဲ့တော့ဒီယောဂဘူးကူးဆက်တာကိုကာဝယ်တဲ့ကာဝယ်ဆေးကိုထိုးပေးခြင်းအပြင်နောက်ပိုင်းမှာဒီတိမ်ငောင်းကင်ဆာဖြစ်တဲ့နှုန်းကိုအများကြီးကျသွားစီမယ်လို့မျှော်လင့်နေအဲ့ဒါကြောင့်ဒီကာဝယ်ဆေးကိုထိုးပေးတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဟာကပထမဆုံးအချိန်အနေနဲ့ဒီအမျိုးသားကာကွယ်ရေးအစီအစဉ်မှာထည့်လိုက်တဲ့သဘောပေါ်ဆရာနော
်ဟုတ်ဟုတ်ပါတယ
်အရင်ကတော့ဒီအပြင်မှာ
အရင်ကတော့ဒီအပြင်မှာတော့ရနေတာကြာပြီ6နှစ်လောက်ကဆရာရယ်ဒါပေမဲ့ဒီဈေးကတော်တော်ကိုကြီးပါနော်6တောင်းကနေ3000လောက်ရှိတယ်အခုကကျွန်တော်တို့ကခမဲ့ထိုးပေးမှာပါဒါပေမဲ့ဒီကျွန်တော်တို့ရတာလည်းဒီတစ်နှစ်တစ်နှစ်စာပေါ့နော်တစ်နှစ်မှာဘလူးရေဘလောက်နဲ့လဲဆိုတော့တိုင်း4000ခွဲပေါ့နော်4000 6000ပါဝန်းကျင်လောက်နေတယ်ကျပ်ပြီးပေးတာဖြစ်တဲ့အတွက်ကျွန်တော်တို့ကခိုးနေရွယ်ကလေးတွေပဲစထုတ်ပေးပါ
ဟုတ်ကဲ့နောက်တစ်ခုကဒီဘေးထွက်ဆိုကြရှိလားဆရာဒီကာကွယ်ဆေးပါလေဘာလို့လဲဆိုတော့တချို့မိဘတွေကကာကွယ်ဆေးဆိုရင်စွန့်ရင်တကြလို့လေ
ဒီကာကွယ်ဆေးကတော့ဟို excellent safety profile ပေါ့နော်ဆိုတော့ဒါမှဒီကာကွယ်ဆေးကိုအမြဲတမ်းစောင့်ကြည့်နေတဲ့အကြံပေးအဖွဲ့ရှိပါတယ်ကမ္ဘာအကြံပေးအဖွဲ့ပေါ့အဲ့ဒီကမ္ဘာအကြံပေးအဖွဲ့ကဆိုထားတဲ့ဟာတော့လုံးဝဒါမှကြီးကျယ်တဲ့ side effect ရှိကုန်မရှိသေးပါဘူးအဲ့ဒီထိုးတဲ့နေရာမှာနည်းနည်းနာရမီတာဆိုရင်ပေါ့နော်အနေငယ်ဖြားနိုင်တာတွေပဲရှိပါတယ်။အင်တန်းကိုလုံလုံစစ်ချတဲ့ကာကွယ်ဆေးဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုကိုဗစ်ကာလဖြစ်တဲ့အတွက်ကာကွယ်ရေးအရောဆရာကြီးဘယ်လိုအကြံပေးချင်လဲ
။ကာကွယ်ရေးကတော့ကိုဗစ်ကာလမှာဒီကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဘုရားကျမကြီးခွင့်ရတဲ့ဒီညွှန်ကြားချက်ပေါ့နော်။ရှိပြီးသားပါ guidance ဆာ။ကျွန်တော်ကဒီကာကွယ်ဆေးတွေကရလို့မရတော့ပေါ့နော်။ဆိုတော့မရှိမဖြစ်ဝန်ဆောင်မှုတွေဖြစ်တယ်။ ဒါကြောင့်ဒီဝန်ဆောင်မှုတွေဆက်လုပ်နေပါတယ်လုပ်တဲ့အခါမှာတော့ဒီကိုဗစ်နဲ့ပတ်သက်တဲ့အမှလည်းမတ်စတာမယ်လက်ဆေးမယ်ညနေခုံးကာလုံးမယ်လုပ်တဲ့ဒီလူတွေကိုခွဲချိန်မယ်တယောက်နဲ့တယောက်ခြောက်ပေးခွာမယ်ပေါ့အဲ့ဒီဝန်ကြားချက်တွေအရထိုးပေးမယ်ကျမ်းမာရေးဝန်ထမ်းတွေကိုလည်းသင်ကြားပေးထားပြီးသားပစ္စည်းတစ်စားတွေပေးထားပြီးသားဖြစ်ပါအဲ့လိုပဲဒီထိုးမဲ့ကလေးတွေအနေနဲ့လည်းချက်ခွဲပြီးတော့အချိန်ခွဲပြီးတော့ပေါ့နော်ဆိုတာချိန်ပြီးတော့ဒီသာထိုးဖို့စီစဉ်မှာဖြစ်ပါတယ်နောက်ကုညီကတော့ပို့ဆောင်ပေးတဲ့စေနာဝန်ထမ်းတွေကိုလည်းစေနာနေပါတယ်ပေးထားပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းလို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့လက်နက်ကင်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံမှာဒီနှစ်ပထမ3လအတွင်းကလေးငယ်တရာကျော်တည်တည်ဒဏ်ရာရရှိခဲ့ပါတယ်။ရှန်တိုင်းနာမည်ဒီမိုကရေစီအဖွဲ့ချုပ်ရဲ့စီယူရေးစင်းတဲ့ကားတစ်စင်းရွှေလီမြစ်ထဲကိုထိုးကြလို့တိုက်စုံမှုတွေရှိခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မြို့နယ်ကိုကူနဲ့ကြောက်ဖြူနယ်စစ်တွေမြို့နယ်ကကျေးရွာအုပ်စုတချို့မှာရွေးကောက်ပွဲကျင်းပခွင့်မရရှိတဲ့အပေါ်ရခိုင်နိုင်ငံရေးပါတီတွေရဲ့အမြင်တွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တတိယမျိုးကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါလက်နက်ကင်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံမှာဒီနှစ်2020ပြည့်ပထမ3လအတွင်းကလေးငယ်တရာကျော်တည်ကြည်တရားရခဲ့တာဟာပြီးခဲ့တဲ့နှစ်တစ်နှစ်လုံးရဲ့ထက်ဝက်ကျော်ရှိနေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတင်ထုတ်ပြန်လိုက်ပါတယ်လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီညွတ်ချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကတော့အစိုးရတပ်နဲ့ရခိုင်လက်နက်ကင် AAအဖွဲ့လိုစီရဲတင်းမာနေတဲ့ရခိုင်ပြည်နယ်မှာကလေးတငယ်တည်ဆုံးမှုအများဆုံးဖြစ်တယ်လို့ပြောပါရယ်ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေသေးတယ်လို့ပြီးခဲ့တဲ့အောက်တိုဘာလ19ရက်နေ့ကလည်းမြောက်ဦးမြို့ပေါ်ကိုလက်နက်ကြီးကြီးကျရောက်ပောက်ကွဲခဲ့တာကြောင့်အသက်9နှစ်အရွယ်ကလေးတဦးတည်ဆုံးခဲ့ပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးရဲ့ထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့တပတ်အတွင်းမှာပဲအရတား3ဦးတည်ဆုံးပြီး9ဦးဒဏ်ရာရရှိခဲ့ကြောင်းလည်းဖော်ပြထားပါတယ
်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်စီယုံရီစင်းနဲ့ချမ်းတိုင်းတိုင်းများဒီမိုကရေစီဖွဲ့ချုပ်ရဲ့မူစင်မြို့ကစီယုံရီမဲဆွယ်ကားတစ်စီးရွှေလီမြစ်ထဲထိုးကျလို့အမျိုးသမီး3ဦးတိတ်ဆုံးပြီးတော့အသက်9နှစ်အရွယ်ကလေးသူပျောက်ဆုံးခဲ့ပါတယ်။အောက်တိုဘာလ18ရက်နေ့ကဖြစ်ပွားခဲ့တာဖြစ်ပြီးတော့ရွှေလီမြစ်ထဲပျောက်ဆုံးနေတဲ့ကလေးအလောင်းကနေ့ထိပြန်မသိသေးပါဘူး။မူစင်မြို့ကနေရွှေလီမြစ်ဖက်ကမ်းမှာရှိတဲ့မန်ဂျိုအုပ်စု19ရွာကိုသွားနောင်ဟန်ကုတုဆိတ်အစင်းမှာလူ9ဦးစီးလာတဲ့ကအခုလူဖြစ်ပွားခဲ့တာပါ။ဘာတီအောင်နိုင်ကြီးအတွက်စီယူရေးစင်းတဲ့ကာလမှာအခုလူဖြစ်သွားတဲ့အပေါ်ရှမ်းပြည်နယ်အတွင်းမြို့နယ်တိုင်းက SNLD ပါတီဝင်တွေဟာအောက်တိုဘာလ18ရက်နေ့ညနဲ့စကိုရင်လေးမနက်ပိုင်းမှာတပြိုင်နက်စုတောင်းပွဲတွေပြုလုပ်ခဲ့ကြပါတယ်။
ကျင်းပနယ်တောင်ပိုင်းမင်းတက်ခရိုင်အတွင်းရှိရွှေအောင်သာကျေးရွာကမဲဆန္ဒရှင်လူဦးရေစရင်အချက်အလက်တွေမကွေးတိုင်းဒေသကြီးဂန့်ကော်ခရိုင်ထီလီမြို့နယ်အခြေခံမဲဆန္ဒရှင်စရင်တို့လွဲပြောင်းထက်တွေးမှုကိုလက်မခံနိုင်ဘူးလို့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီကပြောဆိုလိုက်ပါတယ်ရွှေအောင်သာကျေးရွာဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲအထိချင်းပနယ်မင်းတက်မြို့နယ်လှိချမ်းအုပ်စုမဲဆန္ဒရှင်စရင်မှာထက်သွင်းမဲပေးခဲ့ကြဒါပေမဲ့ NLD အစိုးရတက်တမ်းမှာတော့အခုလိုဆောင်ရွက်တာဟာချင်းလူမျိုးအတွက်ဆုံးရှုံးနစ်နာမှုကြီးဖြစ်တာကြောင့်ရွေးကောက်ပွဲကော်မရှင်နဲ့အာဏာပိုင်တွေကမူလအတိုင်းပြန်လဲဆောင်ရွက်ပေးဖို့အောက်တိုဘာလ19ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ CNLD ပါတီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အတွင်းရင်းမှူးဦးလင်းကျော်ကတော့ဒီတဲ့ဥက္ကဋ္ဌရဲ့အမိပေါက်နယ်မြေဒေတာအခြေအနေပေါ်မူတည်ပြီးမဲစည်းရင်းကိုကောက်ယူရတာဖြစ်ပြီးရွှေအောင်သာကျေးရွာဟာမကွေးတိုင်းဘက်မှအမိပေါက်တဲ့အတွက်အဲ့ဒီဘက်ကိုလွဲပြောင်းပေးရတာလို့ပြောပါရယ်မကွေးတိုင်းဒေတာကြီးနဲ့ချင်းပြည်နယ်နယ်စပ်လမ်းကြောင်းမှာတည်ရှိတဲ့ရွှေအောင်သာကျေးရွာဟာအိမ်ထောင်စု30ကျော်လူဦးရေစုစုပေါင်း100ကျော်ခန့်ရှိပြီးလာမယ့်2020ရွေးကောက်ပွဲမှာစာနာမဲပေးပိုင်ခွင့်ရှိသူ60ခန့်ရှိနေပါတယ်
ပြည်သူစစ်လို့အမြင်ခံပြီးတော့လက်နက်ကင်ဆောင်ပြီးပြည်သူတွေရဲ့အသက်အိုးအိမ်စီးဆိုင်လုံခြုံရေးဒေသန္တရအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးကိုချင်းချောင်းနေတဲ့လူပုဂ္ဂိုလ်အသင်းအဖွဲ့တွေကိုတပ်ဆိုင်ရာကနေအများဆုံးကင်တွယ်ဖြေရှင်းပေးဖို့ကိုမွန်ပြည်နယ်ပါတီကနေအောက်တိုဘာလ16ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။မွန်ပြည်နယ်ရင်းမြစ်နယ်စုံလသာကျေးရွာနေခန့်တင်းသရမ်းမှာရှင်းဆိုင်တဲ့မွန်ပြည်သူစစ်အဖွဲ့ကောင်းဆောင်နိုင်ရစာစုစုကအောက်တိုဘာလ15ရက်နေ့ညပိုင်းမှာ M16 တနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်ခွင့်ပြန်လာတဲ့မွန်ပြည်နယ်ပါတီဗဟုသုတေသနဌာနဒုတိယတာဝန်ခံနိုင်စော်လက်ခေါ်နိုင်ကေမရော့တည်ဆုံသွားတဲ့ဖြစ်စဉ်ကိုအကြောင်းပြုပြီးမွန်ပြည်နယ်ပါတီကအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါ။ဒီဖြစ်စဉ်နဲ့ပတ်သက်လို့မွန်ပြည်နယ်ပါတီထဝယ်ခရိုင်တွင်းမှုနိုင်ကေအေးကတရားလိုပြုလုပ်ပြီးရေးမြို့မှရဲစခန်းကိုတန်ကြားတဲ့အတွက်ရဲစသကြီးပုံမှန်3/2အမှုကြီးမှတ်စဉ်26မြင်းဆောင်2020နဲ့မှုဖွဲ့ပြီးအခင်းဖြီးပွားပြီးနောက်တနေ့မှာပဲနိုင်ရစာကိုဖမ်းဆီးစားခဲ့ပါတယ်
။ KNU ကရင်မျိုးသားစီယုံထိန်းချုပ်နယ်မြေဖပွန်ခရိုင်အတွင်းက KNLA တပ်စခန်းတွေအပေါ်မှာအတိမပေးဘဲအခုလ18ရက်နေ့ကတပ်မတော်ရဟတ်ရင်တစည်းပြန်တန်းနေတဲ့အတွက်လုံခြုံရေးယူနေတဲ့ KNLA တပ်ဖွဲ့တွေကထိန်းချုပ်ပြစ်ခတ်ခဲ့တယ်လို့ KNU ဘက်ကပြောပါတယ်။တပ်မတော်ဘက်ကရဟတ်ရင်နဲ့စုံစမ်းထောက်လန်းတဲ့ပုံစံမျိုးလှုပ်ဆောင်တဲ့အတွက်ပြစ်ခတ်ရတာဖြစ်ကြောင်း KNU တပ်မဟာ9ခရိုင်အတွင်းရင်းမှူးပဒိုဆော့ရော်ဘင်မူးကပြောပါတယ်။ဒါအပြင်ရဟတ်ရင်နဲ့လာချင်းဟာ၎င်းဒေသအတွင်းမှာရှိတဲ့တပ်မတော်ရှေ့တန်းတပ်စခန်းဖြတ်တဲ့ထီထာစောထာတိမူထာတပ်စခန်းတွေမှာမဲပုံးလာရောက်ပို့ဆောင်ခြင်းဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုပေမဲ့လည်းအကြောင်းမကြားပဲလာတဲ့အတွက်မိမိကိုယ်ကိုကာကွယ်တဲ့အနေနဲ့တိုက်ခတ်ရမှာဖြစ်ကြောင်းကရင်လွတ်မြောက်ရေးတပ်မတော် KNLA ဌာနချုပ်ကလည်းပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းရခိုင်ပြည်နယ်၊ရသိတောင်၊ဘူးသီးတောင်၊ကြောက်တော်၊မင်းပြအပါဝင်မြို့နယ်၉ခုနဲ့ကြောက်ဖြူမြို့နယ်နဲ့စစ်တွေမြို့နယ်တွေကကြေးရွာအုပ်စုတချို့မှာရွေးကောက်ပွဲလုံးဝကျင်းပမှာမဟုတ်ဘူးလို့ထုတ်ပြန်လိုက်ပါတယ်။ဒီအပေါ်ရခိုင်နိုင်ငံရေးပါတီတွေကဘလို့အမြင်ရှိနေပါသလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ပေးချပါသေးတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာရွေးကောက်ပွဲမကျင်းပဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့အပေါ်မှာရခိုင်အမျိုးသားပါတီကမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေသန်းကသူ့အမြင်ကိုအခုလိုပြောပါတယ
်။ကော်မရှင်ဌာနရဲ့တတိယအင်းဌာနရဲ့ဆိုတာကတပ်မတော်ကော်မရှင်ရဲ့အင်းရှိရဲ့လက်အောက်မှာရှိတဲ့အင်းဌာနကိုဖြစ်ပါတယ်။ဒါကြောင့်ဒါတပ်မတော်ကော်မရှင်အင်းရှိရဲ့အလို့တောင်းတဲ့ဒီမြို့နယ်တွေမှာရွေးကောက်ပွဲကျင်းပဖို့ရှိနေတာလူချင်းအရှိန်မကောင်းဘူးဆိုတဲ့သဘောမျိုးဟိုတည်းကရွေးကောက်ပွဲကော်မရှင်ကဖြစ်ပေါ်နေတဲ့ဖြစ်တယ်လို့နားလည်ပါတယ်
။ရခိုင်ပြည်နယ်ကရွေးကောက်ပွဲမကျန်းပါတဲ့ဇယံမှာရခိုင်ပြည်မြောက်ပိုင်းကမြို့နယ်ကိုခုကြောက်ဖြူမြို့နယ်ကကြေးရွာအုပ်စု94အုပ်စုအမ်းမြို့နယ်မှာကြေးရွာအုပ်စု30အုပ်စုစိုက်တွေမြို့နယ်ကညိုရုံရှော့အုပ်စုဂန်းကောက်ကျွန်းဝါဘူကျွန်းနဲ့မြိုင်းနာကြေးရွာအုပ်စုတို့ဖြစ်ပြီးတောက်ကောမြို့နယ်ကကြေးရွာအုပ်စုပေါင်း60အုပ်စုတို့ဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စိုက်မှန်တဲ့ပြည်သူကိုယ်စားလှယ်မရှိတဲ့အတွက်ရွေးကောက်ပွဲအပြီးလူအခွန်ရေးရှော့ဖောက်မှုတွေကိုရခိုင်ပြည်သူတွေပိုပြီးခံရနိုင်တယ်လို့လည်းသူကဆက်ပြောပါတယ
်။ဒီလိုကိုယ်ကဒီအားနဲ့ကိုယ်တိုင်ရှိသူဖြစ်သွားလိမ့်မယ်။အဲအဲ့ဒီမှာရာဇဝမှုတွေရှိလာမယ်မောဒီကိစ္စတောင်းလို့ရှိလာမယ်မတော်မတရားမှုတွေတော့တောင်းဆိုဆေးရရုံးမှုတွေဖြစ်လာနိုင်တဲ့အခြေအနေကိုတက်တာရမှာပြင်ပြဖို့တက်တဲ့ပုံစံကြီးမရှိတဲ့အခါမှာအသာပုံပြီးတော့လဲရဲရဲရဲနဲ့ချုပ်နေရမယ
်ရွေးကောက်ပွဲမကျန်းပါတဲ့ဒေသတွေကပြည်သူတွေအတွက်စိုက်ရဲရောနိုင်ငံရဲရပါဆုံးရှုံးသွားနိုင်တယ်လို့ရခိုင်ပြည်တောက်သူလေသမားများဆေးရုံကခေါက်ဆောက်တိုးဖြစ်သူကိုကျော်စင်ကအခုလိုပြောပါတယ
်ပြင်ပဖို့ရှိတဲ့အိမ်တွေဒေသတစ်ခုလုံးဟာစီရဲရဲရဲအောက်မှာရောသူတို့အစဉ်တန်းရှိနေတဲ့အနေအထားပေါ့အဲ့ဒီဆုံးရဲကိုသူတို့ရတော့နေတယ်အဲ့ဒါကြောင့်ဒီလို data ခံပြီးတော့ဘာမှပြောလာလို့ဆိုလို့ရမှာမဟုတ်တော့ဘူးသူတို့ဒီ AA နဲ့ဆက်စပ်နေတဲ့အနေအထားအောက်မှာသူတို့အလုပ်လင်းဆိုင်ရလိမ့်မယ်ပေါ့နိုင်ငံရေးဆိုရင်လည်းကျွန်တော်တို့ဒီကျွန်တော်တို့လွတ်တော်ရဲ့အခန့်အန္တရာယ်ကမြင့်မြင့်ပေါ်လိမ့်မယ
်ရခိုင်ပြည်နယ်ကတိုက်ပွဲလုံးဝဖြစ်ပေါ်ခွင့်မရှိတဲ့ပေါတော့နဲ့မြေပုံမြို့နယ်တွေမှာရွေးကောက်ပွဲမကျင်းပပေမဲ့တိုက်ပွဲပေါ်အချိန်60ကျော်ဖြစ်ပေါ်ခဲ့တဲ့ဘလောက်ဝမြို့နယ်မှာရွေးကောက်ပွဲကျင်းပဖို့ဆုံးဖြတ်တဲ့ကော်မရှင်ကိုအများကမေးခွန်းထုတ်နေကြပြီး NLD အစိုးရအနေနဲ့သူတို့နိုင်ဖို့မသေးချာတဲ့နေရာတွေကိုဖျက်သိမ်းတာဖြစ်တယ်လို့ဝေဖန်နေကြသလိုအမျိုးသားရန်ကြားစေးရည်နဲ့ငင်းချမ်းရဲကိုဥတည်ပြီးကော်မရှင်အနေနဲ့ပြင်လည်စိမ့်စားပေးဖို့နိုင်ငံရေးပါတီတချို့ကလည်းကော်မရှင်ထံကိုတံပြတောက်ဆုတ်ထားကြပါတယ
်ဆက်ပြီးတော့တိုင်းသားဒေသတချို့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရွေးကောက်ပွဲကျင်းပခွင့်မပြုတဲ့အပေါ်တိုင်းသားနိုင်ငံရေးပါတီတွေကဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်ဒီအကြောင်းကိုတော့မိကလျာမောင်ကနေစူးစီးတင်ဆက်ထားပါတယ်
ရင်းမြေအေဂျင့်တည်ငြိမ်မှုရှိပြီး
NLD ပါတီနိုင်ခြင်းမရှိတဲ့တိုင်းရနာမဲဆန္ဒနယ်မြေတွေမှာရွေးကောက်ပွဲကျင်းပခွင့်မပြုတာဟာတိုင်းရနာတွေကိုသွတ်တော်ပြင်ပလက်နက်ကင်တော်လှန်ရေးလမ်းစဉ်ကိုဆက်ပြီးဆင်နွှဲဖို့အတွက်တွန်းအားပေးသလိုဖြစ်နေတယ်လို့လည်းမော်ညညွတ်ရေးပါတီတွဲဖက်အတွင်းရင်မှုတဲ့နိုင်လျေသမကပြောပါတယ
်တိုင်းနာပြည်သူတွေကိုသွတ်တော်ပြင်ပလမ်းကြောင်းကိုရွေးချယ်ဖို့ပုံစံတော့ပြုလုပ်လိုက်လို့ဖြစ်နေတယ်ဒီစီရကကြောင့်ဒီတော်ပြည်ရွေးကောက်ပွဲကော်မရှင်ရဲ့အတွမှာမှတ်ရှိပြီးပုံမှန်ကျွန်တော်တို့အများကြီးတင်ရဖြစ်နေတဲ့အနေအထားရှိပါတယ်
ဒါပေမဲ့နည်းမြေလုံခြုံမှုမရှိပေမဲ့လည်း NLD အနိုင်ရနိုင်ခြင်းရှိတဲ့ချင်းပြည်နယ်ပလဲဝါမြို့နယ်လိုနေရာမျိုးတွေမှာရွေးကောက်ပွဲကျင်းပခွင့်ပြုပြီးရခိုင်ပြည်နယ်နေရာတော်တော်များများမဲပေးခွင့်ဆုံးရှုံးခဲ့မယ်ဆိုရင်လက်ရှိတော်လှန်တိုက်ခတ်နေတဲ့အနေအထားဟာပိုပြီးကျယ်ပြန့်လာမှာကိုစိုးရိမ်မိတယ်လို့ပြည်မျိုးသားဒီမိုကရက်တစ်ပါတီ KNDP ဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်
ဟိုမဲပေးပိုင်ခွင့်ဆုံးရှုံးရတယ်ရခိုင်ဆိုလို့ရှိရင်နည်းနည်းပါးပါးပဲမဲပေးရတော့အကြာပါလို့ရှိရင်ပို့လို့တော့မှအချိန်ကြီးဆိုးတဲ့သဘောမျိုးဖြစ်အောင်ဖြစ်သွားတယ်ပေါ့လက်ရှိတိုက်နေခိုက်နေတော်လန်နေတဲ့အနေထားကပို့တော့ကျေမြတ်များကျေပြန့်လာမလားဆိုတော့စိုးရင်ချက်တွေတော့ရှိတယ်ပေါ့ဗျာ
လက်ရှိရွေးကောက်ပွဲကျင်းပခွင့်မရှိတဲ့နေရာတွေမှာဘေးကင်းလုံခြုံလို့အနေနဲ့မရှိဖို့ကြောင့်အစိုးရကနေတဘောတာမှတ်ချက်ရှင်းရှင်းလင်းလင်းတည်လာတဲ့အခါမှာရွေးကောက်ပွဲကျင်းပခြင်းနဲ့ကျင်းပပေးမယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်ဦးမြင့်နိုင်ကအော်တိုဘာလ20ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရခိုင်နဲ့ရှမ်းပြည်နယ်တွေမှာရွေးကောက်ပွဲလုံးဝကျင်းပခွင့်မပြုတဲ့မြို့နယ်15မြို့နယ်နဲ့ကချင်၊ကရင်၊ဝန်ပြည်နယ်နဲ့ပဲခူးတိုင်းကကြေးရွာအုပ်စုတွေအပါအဝင်ကြေးရွာအုပ်စု900ကျော်တို့မှာမဲပေးခွင့်ဆုံးရှုံးသွားရတဲ့တိုင်းရနာဥယျာဉ်73သိန်းကျော်ရှိနေပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်။
လက်နက်ကင်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံမှာဒီနှစ်2020ပြည့်ပထမ3လအတွင်းကလေးငယ်100ကျော်တေကြီးတရားရခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကသတင်းထုတ်ပြန်လိုက်ပါတယ်။ရှမ်းပြည်နယ်မိုးဆယ်မြို့မှာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့စီယုံရေးဆင်းတဲ့ကားတစီရွှေလီမြစ်ထဲထိုးကျလို့အမျိုးသမီး3ဦးတေဆုံးပြီးကလေး2ဦးပျောက်ဆုံးခဲ့ပါတယ်။
တော်ရရှိတဲ့အခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
UN မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါအမေရိကန်သမ္မတရွေးကောက်ပွဲဝင်တဲ့သမ္မတလောင်းတွေရဲ့နောက်ဆုံးအကြိမ်စကားဆက်တူပွဲကိုမကြာခင်မှာစတင်တော့မှာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကိုနိုဝင်ဘာ3ရက်နေ့မှာကျင်းပမှာဖြစ်ပြီးရွေးကောက်ပွဲမတိုင်ခင်သမ္မတဒေါ်နယ်ထရန့်နဲ့ဒီမိုကရက်တစ်ပါတီကဝင်ရောက်ရှင်ပြိုင်မဲ့ဂျိုးဘိုင်ဒန်တို့နောက်ဆုံးစကားဆက်တူကြမှာဖြစ်ပါတယ်။သမ္မတထရန့်နဲ့ဂျိုးဘိုင်ဒန်တို့နှုတ်ကအကြောင်းအရာ6မျိုးအတွက်အစီအစဉ်မှုဖြစ်သူ NBC သတင်းဌာနကခရစ်စတန်ဝဲလ်ကာရဲ့မင်းမြန်းချက်တွေကိုဖြေကြားမှာဖြစ်ပြီးဆွေးနွေးမယ့်အကြောင်းအရာ6ခုကကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအမေရိကန်မိသားစုရဲ့အရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေအပြင်ရာသီဥတုပြောင်းလဲမှုနိုင်ငံလုံခြုံရေးနဲ့ခေါင်းဆောင်မှုအပိုင်းတွေဖြစ်ပါတယ်။လက်လက်နေတဲ့တရားရုံးချုပ်ကြားသူကြီးနေရာအတွက်အမည်ဆင်းတင်သွင်းထားတဲ့အေမီကော်နီဘာရက်ကို Republican တွေချီးဆိုတဲ့ထက်လွတ်တော်တရားရေးကော်မတီကချက်သပြင်းနေမှာအတည်ပြုပေးလိုက်ပြီးဖြစ်ပြီးဒါကိုထက်လွတ်တော်တရားလုံးနေနဲ့ဆက်ပြီးဆုံးဖြတ်ရတော့မှာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့တိတ်နီးကပ်နေခြင်းမျိုးမှာလှုပ်ဆောင်တာကိုဒီမိုကရက်တစ်ပါတီကကန့်ကွက်ကြောင်းအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမော်ကထပ်လောင်းပြောကြားခဲ့ပြီးဒီရာလူတက်နိုဗမ်ဘာ3ရက်ရွေးကောက်ပွဲပြီးအနိုင်ရတဲ့သမ္မတကပဲရွေးချယ်တင်တယ်လို့ပြောပါတယ်။ရိုညာဒုက္ခသည်တွေအတွက်လိုအပ်နေတဲ့ရန်ပုံငွေဖြည့်ဆည်းပေးနိုင်ဖို့အတွက်အမေရိကန်ဒေါ်လာတန်း600နီးပါးလှူဒန်းမယ်လို့နိုင်ငံတကာအထူးရှင်နိုင်ငံတွေကကတိပြုခဲ့ကြပါတယ်။ဒါကြောင့်ရိုညာဒုက္ခသည်တွေကိုအကူအညီပေးရေးငွေကြေးလိုအပ်ချက်ကွာဟောက်မှုကိုဖြည့်ဆည်းပေးလိုက်နိုင်ပြီဖြစ်ပါတယ်။American Britain နဲ့
EU ဥရောပသမဂ္ဂတို့က UNHCR နဲ့ပူးပေါင်းပြီး2020အတွက်ရထားတဲ့ဒေါ်လာ1ဘီလီယံပြည့်မီရေးအတွက်အလှူရှင်အစည်းအဝေးကိုဇက်တပင်းနဲ့မှကျင်းပခဲ့တာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှီဟိဒေဆုဂါကအင်ဒိုပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ထာနာချုပ်တန်ဖိုးကြီးဖီလ်ဒေးဗစ်ဆန်နဲ့တိုကျိုမြို့မှာတွေ့ဆုံခဲ့ပါတယ်။ဒေသရင်းဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေကခေါင်းဆောင်တွေနဲ့ဒီသတင်းမှတ်ချက်တွားရောက်တွေ့ဆုံဆွေးနွေးပြီးမှအခုလိုအမေရိကန်တန်ဖိုးကြီးနဲ့တွေ့ဆုံခဲ့တာပါ။နောက်တနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစစ်ချမ်းသာကိုကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒီမှာဆင်းရဲတာ။
This program has come to you from the Voice of America, Washington.